Welcome to the Voice of America in Burmese.
Mingalan jaja makna, tora chin paung bia ne kin shin ne nit ne phin nan ja ba se lo su taw mit ta po ta ba de. 2022 khu ne me la 2 ye tin ngun ne nya ve view in Myanmar ban season ne ko nya 9 na yi ga ne 10 na yi thi Washington DC myo daw ga ne sa tin thau lwin pe ni ba bi. COVID 19 a ye bo a chin ni chaung view season ne ko ຢາຍີປົງຊານປ້ຽງທົ່ວໄປနေດາວ່າດີກະນີ້ຍາມາຕໍລະຊິນໂນນາສິນຈາແມ່ອເທມມາတော့ສຽນາເຕມຸ3ລາປີອເທມມາພິນແນ່ນັງງານຕວັນຊີແຕສັນນະປະໄວດີປິລຸເຂຈາບາໄ
ດ້ຊີຊົງນາລະລໍຊີຊີຍາລະ2ຫຍောက်ຈາຍລະຈາຍຂໍຈັນຍາລະ6ຫຍောက်ແລະ9ຫຍောက်ຈາບໍມາອ້າຍ6ປົກເຊຍອັນລາວພິນແ
ນ່ນັງງານຕົນລາຍີນີ້ອພິເມລາ2ຍະນີ້ນັງງານດະກາຍောက်ມຽມາດີຈင်းປາດາແນ່ອດູປິດ້ວຍມາແລະສຽນາເຕງອະຊູຍາກໍສັ້ນຈິນສັນນະປະຫມູດີພິເຂບີປິຂະພິຄ້ວມູຈອງလူလေးဦးတဲ့မနဲ့တည်ဆုံခဲ့တဲ့သတင်းကိုနားဆင်ကြရပါမယ်။သတင်းပအစီအစဉ်တွေအဖြစ်မြန်မာနောက်အက်ဒီတာချုပ်ကိုဆွေဝင်းနဲ့မြင်းမြန်ထားတဲ့မြန်မာရေးဆွေးနွေးကန်းဦးစီတူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့သတင်းတွေကတုဒအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုသတင်းတွေကိုကျွန်တော်ဇော်ဝင်းလိုက်နဲ့အတူမမြစင်အောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့3လပြည့်အထိမ်းအမှတ်အဖြစ်နဲ့မြန်မာနိုင်ငံအတွင်းကပြည်နယ်တိုင်းဒေသကြီးအသီးသီးမှာရှိကြတဲ့မြို့နယ်အတော်များများမှာဆက်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့ကဆက်အာဏာသိမ်းမှုဆန့်ကျင်ချီတဲ့ဆန္ဒပြတဲ့အသံတွေကိုကြားခဲ့ကြရတာပါ။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှု၃လပြည့်နေအဖြစ်နဲ့နိုင်ငံတကာမှာရှိတဲ့မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကလည်းကမ္ဘာလုံးဆိုင်ရာຫນွေဦးဒေါ်လာရင်းနေအဖြစ်နဲ့မေလ၁ရက်နဲ့၂ရက်နေ့တွေမှာပြုလုပ်ခဲ့ကြတာပါဒီကနေ့မှာတော့ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တဲ့အတွက်တိစုံတန်ရာသူတွေလည်းမြန်မာနိုင်ငံအတွင်းမှာအများအပြားရှိခဲ့ပါတယ်စကိုင်းတိုင်းဝက်လက်မြို့မှာစစ်တပ်ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်အနည်းဆုံး၂ဦးတိစုံပြီး9ဦးဒဏ်ရာရခဲ့တယ်လို့ကချင်ပြည်နယ်ဖားကန့်မြို့လုံခင်းတပိတ်စစ်ကြောင်းဖြိုခွဲခံရတဲ့အတွက်အနည်းဆုံး2ဦးသေဆုံးခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတူက VOA ကိုပြောပါတယ်
။မော်ဝါလုံခင်းတပိတ်စစ်ကြောင်းကအဲ့မှာစစ်ကောင်တွေခွဲပစ်ခတ်လို့တယောက်တည်းတဲ့လုံခင်းကကြောက်ဆုံးသွားတယ
်။ဖားကန့်မြို့မှာ2ဦးသေဆုံးတာအပြင်နောက်ထပ်20လောက်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲရှမ်းပြည်နယ်တီဘောနဲ့နောင်ချုံမြို့တွေမှာလည်းထိခိုက်သေဆုံးမှုတွေရှိခဲ့ပြီးခုချိန်ထိသေဆုံးသူစုစုပေါင်း6ဦးတည်းမနည်းရှိတယ်လို့သိရပါတယ်။ဆန္ဒပြသူအများအပြားလည်းဒီကနေ့ဖမ်းဆီးထိန်းသိမ်းခံခဲ့ကြရပါတယ်။ဇွန်လအတွင်းကျင်းပဖို့ရှိတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စအပါအဝင်ကမ္ဘာ့ရေးရာတွေမှာ EU နဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိကြောင်းဒီရှာနိုင်ငံသားရေးဝန်ကြီး Dominic Raab ကဒီကနေ့ပြောကြားလိုက်ပါတယ
် I know from my experience engaging with Vice President Borrell on all the foreign policy issues from Iran to Myanmar to sanctions and the Magnitsky sanctions we often doing
EU ဖွဲ့ဝင်နိုင်ငံတွေကိုကျွန်တော်တို့လေးစားစွာဆက်ဆံသွားမှာဖြစ်ပါတယ် EU နဲ့ကျွန်တော်တို့အကြမ်းမှာကောင်းမွန်တဲ့ဆက်ဆံရေးကိုထားရှိလိုပါတယ် EU နိုင်ငံသားမူဝါဒရေးရာအကြီးအကဲ Joseph Borrell နဲ့ဆက်ဆံမှုတဲ့အတွေ့အကြုံအရမြန်မာနိုင်ငံပေါ်ချမှတ်လိုက်တဲ့ပိတ်ဆို့တံခတ်မှုတွေအပါအဝင် Global Magnitsky ဥပဒေလို့ခေါ်တဲ့ကမ္ဘာတဝန်းလူမျိုးတုံးတပ်ဖြတ်မှုနှိမ့်ဆက်ညှဉ်းပန်းမှုမတရားဖန်ဆီးအကျဉ်းချရာမှာပါဝင်တဲ့သူတွေကိုပြစ်မှတ်ထားအရေးယူတဲ့ဥပဒေစတဲ့ကိစ္စရပ်တွေအပါအဝင်အီရန်နဲ့ Brexit ကိစ္စအဆုံးမိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာဘလောက်အရေးပါတယ်ဆိုတာကျွန်တော်နားလည်ပါတယ်အနာဂတ်မှာပူးပေါင်းဆောင်ရွက်ရမယ့်အကြောင်းကိစ္စတွေလည်းအများကြီးရှိနေပါတယ်လို့ဗြိတိသျှနိုင်ငံသားရဲ့ဝန်ကြီး Dominic Raab က Writer သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောကြားခဲ့တာပါဗြိတိန်မှာဇွန်လအတွင်းကျင်းပမဲ့ G7 ထိပ်သီးဆွေးနွေးပွဲမတိုင်ခင် G7 နိုင်ငံသားရဲ့ဝန်ကြီးတွေအခုသတင်းပတ်အတွင်းအကြိုဆွေးနွေးပွဲတွေပြုလုပ်ဖို့ရှိနေတဲ့အချိန်မှာဗြိတိသျှနိုင်ငံသားရဲ့ဝန်ကြီးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအကြမ်းဖက်ပစ်ခတ်တပ်ဖြတ်မှုတွေပြုလုပ်ခဲ့တဲ့အတွက်မြန်မာစစ်တပ်ပေါ်ဗြိတိန် EU နဲ့အမေရိကန်ပြည်ထောင်စုတို့ကလူပုဂ္ဂိုလ်အလိုက်အရာရောစစ်တပ်ကပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းအစုအဖွဲ့တွေကိုပါတံခါးအရေးယူမှုတွေချမှတ်ထားပြီးဖြစ်ပါတယ်ခင်ဗျာတောင်ကိုရီးယားနိုင်ငံမှာ22ကြိမ်မြောက်ဂျွန်ဂျူးနိုင်ငံကရုပ်ရှင်ပွဲတော် GIFF ကိုတောက်ချန်နေကကျင်းပခဲ့တာမှာဒီရုပ်ရှင်ပွဲတော်မှာပါဝင်တဲ့ဒါရိုက်တာရှီဦးကမြန်မာဒီမိုကရေစီအရေးကိုထောက်ခံတဲ့အနေနဲ့ကိုရီးယားမှာရှိတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကွန်ရက်ကကိုယ်စားလှယ်နှစ်ဦးပါတက်ရောက်ခွင့်ပြုခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပြည်သူတွေကစန့်ကျင်ဆန္ဒပြကြတာကိုမတန့်တင်ရိုက်ကူးထားတဲ့ Burma Spring 21မြန်မာຫນွေဦး21လို့အမည်ပေးထားတဲ့ရုပ်ရှင်ဇာတ်လမ်းတို့ကို GIFF ရုပ်ရှင်ပွဲတော်ဖွင့်ပွဲနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြသခဲ့ပါတယ်။မြန်မာ့နေဦး27ရုပ်ရှင်ဇာတ်လမ်းတို့ကိုပြသပြီးတဲ့နောက်မှာတော့ဒါရိုက်တာရှီဦးကမြန်မာဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတဲ့ကြေညာချက်တွေကိုတလဲစီဖတ်ကြားပြခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာလန်ဒန်နဲ့ KS မြို့တွေမှာတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ဖို့အတွက်ဒီကနေ့တင်းငွေနေ့မှာအမေရိကန်ကနေထွက်ခွာမှာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာလန်ဒန်မြို့ကိုဥစွာသွားရောက်မှာဖြစ်ပြီးအဲ့ဒီမှာ G7 စက်မှုဖွံ့ဖြိုးတဲ့ထိပ်သီးခုနှစ်နိုင်ငံကနိုင်ငံသားဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ယူကရိန်းနိုင်ငံ Kiev မြို့ကိုခီးစက်မှာဖြစ်ပြီးအဲ့ဒီမှာယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချင်းချောက်လာနေတဲ့ရုရှားနိုင်ငံအရေးကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ။
ကံတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့စနေတနင်္ဂနွေမှာလိုင်းနက်မီတာ190ကီလိုဟတ်ဇ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်အိန္ဒိယနိုင်ငံမှာနေ့စဉ်မယုံနိုင်လောက်အောင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာတဲ့အတန်းကိုအလူအလဲဆက်ပြီးတော့ခံနေရပါတယ်။ကမ္ဘာပေါ်မှာအများဆုံးကာကွယ်ဆေးထုတ်တဲ့အိန္ဒိယရဲ့ Serum Institute ရှိပေမဲ့လူဦးရေတန်1300ရှိတဲ့နိုင်ငံမှာအခုထိတော့နိုင်ငံလူဦးရေရဲ့200ခန့်နှုန်းကိုပဲကာကွယ်ဆေးထိုးပေးနိုင်ပါသေးတယ်။အသက်18နှစ်ကျော်တဲ့သူတွေကိုကာကွယ်ဆေးထိုးပေးဖို့စနေနေ့ကညွှန်ကြားခဲ့ပေမဲ့နေရာအတော်များများမှာဆေးမရှိဘူးဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ကာကွယ်ဆေးလိုအပ်ချက်ကွာဟာချက်ကြောင့် Serum Institute ရဲ့အကြီးအကဲအာဒါပူနာဝါလာကိုပြစ်မှတ်ထားပြီးတော့လည်းအပြစ်တင်နေကြပါတယ်။လူမှုကွန်ရက်တွေကချင်းချောက်မှုတွေခံရပြီးတဲ့နောက်အသက်40အရွယ်ဘီလီယံနာတထေအာဒါပူနာဝါလာက UK မှာရှိတဲ့သက်ဆိုင်ရာအဖွဲ့တွေလက်တွဲဘက်တွေနဲ့ဆွေးနွေးနေတဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်။ COVID Shield လို့ခေါ်တဲ့ India ထုတ် Oxford AstraZeneca series ကိုဇွန်လမှာအပြည့်အဝပြန်ပြီးတော့ထုတ်လုပ်နိုင်တော့မယ့်အကြောင်းနဲ့မကြခင်ရပ်ပိုင်းအတွင်းသူ Britain ကနေ India ကိုပြန်ရောက်တဲ့အခါမှာလုပ်ငန်းတွေလက်ပတ်နိုင်ရေးသုံးသပ်နိုင်တဲ့အကြောင်း Twitter စာမျက်နှာမှာသူကရေးသားခဲ့ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်း India မှာကူးစက်သူ3,900ကျော်ရှိပြီးတော့အရင်ရက်တွေက4,000ကျော်ရှိတာကြောင့်အနည်းငယ်မဆူစလောက်ကျဆင်းသွားတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကပြောပါတယ်ရှင်အိန္ဒိယနိုင်ငံကပြည်내5ခုမှာမတ်လနဲ့ဧပြီလအစောပိုင်းကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေသိရှိနိုင်ဖို့အိန္ဒိယရွေးကောက်ပွဲအရာရှိတွေကမဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာစပြီးတော့ရေးတွက်နေပါတယ်။ဝန်ကြီးချုပ်မိုဒီရဲ့အနာရ BJP ပါတီကလက်ရှိထက်ပိုပြီးတော့ပြည်내တွေမှာအနိုင်ရဖို့မျှော်လင့်နေသလိုအဓိကအတိုက်အခံ Congress ပါတီနဲ့ဒေသဆိုင်ရာပါတီတွေကလည်းသူတို့အနိုင်ရမယ်လို့မျှော်လင့်နေပါတယ်။အိန္ဒိယအရှေ့မြောက်ပိုင်းမြန်မာနိုင်ငံနဲ့နီးတဲ့အတန်းပြည်နယ်မှာတော့ BJP ပါတီဦးဆောင်တဲ့အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ကဦးဆောင်နေပါတယ
်အဘီဂျိုတရင်ချယ်ရီယုစ်အဆမ်မဲဘာစပကိစရ
ာအခုချိန်ထိတွေ့နေရတဲ့လမ်းကြောင်းကတော့အတ္တမ BJP ပါတီနိုင်မှုထင်ရှားနေကြောင်းလူငယ်တဲ့၅နှစ်ထဲဖွံ့ဖြိုးတိုးတက်မှုကိုအခြေခံတဲ့အစီအစဉ်တွေနဲ့ BJP ပါတီရဲ့ဂျိုးပန်းအားထုတ်မှုတွေကြောင်းဖြစ်တယ်လို့ BJP ပါတီကလူသားတူကပြောဆိုသွားတာပါအတံပြည်နယ်အနောက်ဘန်ကောသမီနာဒူကီရာလာနဲ့ပူဒူချယ်ရီပြည်နယ်တွေမှာမဲရီတွက်မှုဟာတနင်္ဂနွေနေ့မှာပြီးစီမှာဖြစ်ပြီးမဲရီတွက်ပြီးတာနဲ့ရလဒ်တွေကိုထုတ်ပြန်ပြီးမှာပါဒီရွေးကောက်ပွဲတွေရဲ့ရလဒ်ကအိန္ဒိယနိုင်ငံအတွင်းကိုဗစ်ကပ်ရောဂါဒုတိယလှိုင်းကျရောက်နေမှုကြောင့်ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူဦးဆောင်တဲ့လက်ရဝါဒီ BJP ပါတီကိုလူထုထောက်ခံမှုအပေါ်တက်ရောက်မှုရှိမရှိတွေ့မြင်ရမှာဖြစ်ပါတယ်။လေလာသုံးသက်သူတွေကအခုရွေးကောက်ပွဲကလက်ရှိဝန်ကြီးချုပ်မိုဒီအတွက်အရေးပါတယ်လို့ပြောဆိုနေသလိုဝေဖန်သူတွေကလည်းဝန်ကြီးချုပ်မိုဒီဟာကာယောဂါကိစ္စအလေးပေးဖြေရှင်းတာထက်ပြည်내ရွေးကောက်ပွဲနိုင်ဖို့အရေးဦးစားပေးလှုံ့ဆော်နေတယ်လို့ဝေဖန်ပြောဆိုနေကြပါတယ်ရှင်။ထိုင်းနိုင်ငံအတွင်းဒီကနေ့တနင်္ဂနွေနေ့ဓာတ်ခွဲစမ်းသပ်မှုတွေအရကိုရိုနာဗိုင်းရပ်စ်ကူးစက်သူ1900ကျော်နဲ့သေဆုံးသူက21ယောက်ရှိပါတယ်။ဒါဟာကာယောဂါစားဖြစ်ပြီးနောက်ပိုင်းဒုတိယနေ့ဆက်တိုက်နိုင်ငံတွင်သေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။ကာယောဂါကာလအစောပိုင်းကတည်းကထိုင်းမှာယောဂါထိန်းချုပ်ရေးအသွာအနာတွေပိတ်ပင်ခဲ့သလိုနေဆက်ဖြတ်ကျော်မှုတွေကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားခဲ့ပါတယ်။ဒါပေမဲ့အခုကာယောဂါတတိယလှိုင်းမှာတော့ကိုရိုနာဗိုင်းရပ်စ်မျိုးဗီဇကွဲကူးစက်မှုနဲ့ကြုံနေရတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဒီကနေ့အထိယောဂကူးစက်သူပေါင်း 68,900 ကျော်ရှိပြီးတော့သေဆုံးသူက245ယောက်ရှိပါတယ်။ အခုထိနိုင်ငံတွင်ဆေးဘက်ဆိုင်ရာဝန်ထမ်းတွေနဲ့ယောဂကုသနိုင်ခြေရှိသူအများစုအပါအဝင်လူပေါင်း 1.5 သန်းကျော်ကိုကာကွယ်ဆေးထိုးပေးပြီးလည်းဖြစ်ပါတယ်။ကာကွယ်ဆေးထိုးဖို့စီရင်ပေးသွင်းမှုတွေကိုဒီသတင်းဘက်ကစတင်လက်ခံနေပြီးဖြစ်ပြီးနိုင်ငံတွင်ထုတ်လုပ်မဲ့ AstraZeneca ကာကွယ်ဆေးနဲ့ဇွန်လမှာကာကွယ်ဆေးအမြောက်အများထိုးပေးသွားဖို့စီစဉ်ထားပါတယ်ရှင်။တရုတ်နိုင်ငံအရှေ့ပိုင်းချန်ဆူပြည်နယ်နန်တန်းမြို့မှာမိုးကြိုးမုန်တိုင်းတိုက်ခိုက်တာကြောင့်အနည်းဆုံးလူ12ဦးသေဆုံးပြီးတော့66ယောက်ဒဏ်ရာရသွားခဲ့ပါတယ်။တောက်ကြနေကရန်စီမြို့ဝကျွန်းဒေသတစ်လျှောက်ဇိုးဝါပြင်းထန်တဲ့ရာသီဥတုနဲ့လေပြင်းတွေတိုက်တာကြောင့်အဆောက်အဦနဲ့သစ်ပင်တွေပြိုလဲခဲ့တယ်လို့နိုင်ငံပိုင် Global Times သတင်းစာကဖော်ပြပါဗျ။အဲ့ဒီဒေသတဝိုင်းလူပေါင်း 3,000 ကျော်ကိုကယ်ဆယ်ရေးတွေကဘေးလွယာကိုရှေ့ပြောင်းပေးခဲ့ပါတယ်။လေတိုက်နှုန်းတနာရီကိုမိုင်100လောက်ရှိခဲ့တာကြောင့်မဘန်တင်မောတစဉ်လည်းနှိမ့်မြုပ်ခဲ့ပါတယ်ဒီတင်မောဘော်ကတင်မောသား2ဦးကိုကယ်ဆယ်ထားပြီးကြံ6ယောက်ကိုတော့ရှာဖွေခဲ့စေဤအဖွဲ့တွေကဆက်ပြီးတော့ရှာဖွေနေပါတယ်မုံတိုင်းနဲ့အဆိုးဆုံးခံခဲ့ရတဲ့နန်တန်းမြို့မှာလောလောဆယ်လျှက်စင်ပြီးပြန်ရအောင်ပြုလုပ်ပြီးဖြစ်တယ်လို့အပြည့်အစည်းတွေကိုလည်းရှင်းလင်းနေပြီးဖြစ်ပါတယ်ရှင်တော်ရရှင်များရှင်တင်းငွေနေနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့ဒီကနေ့အတွက်သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရန်ကုန်မင်းလေးပါဝင်နိုင်ငံတော်ဝန်ကမြို့တွေအတော်များများမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။ဒီဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်နေနေတာတွေကြောင့်နိုင်ငံတော်ဝန်မှာ6ယောက်ထပ်မနေသေးဆုံးခဲ့ပြီးတော့အတော်များများလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့အပြည့်စုံကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာလုံးဆိုင်ရာနှွေးဦးတော်လှန်ရေးနေ့အဖြစ်သတ်မှတ်ထားတဲ့ဒီနေ့မေလ၂ရက်နေ့မှာတော့ရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်ကမြို့အတော်များများမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်မြန်မာနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ရန်ကုန်မြို့မှာဆိုရင်လေရန်ကုန်ရဲ့လမ်းပေါ်ထွက်ဆန္ဒပြအုပ်ရှားမှုတွေစတင်ခဲ့တဲ့လမ်းမြို့နယ်တွင်းကအင်းစိန်လမ်းမှာလျှောက်မှာတော့တက်ကြွလှုပ်ရှားသူတွေအတော်များများတဖန်ပြန်ပြီးတော့စူဝေးချီတက်ဆန္ဒပြခဲ့ကြတယ်ဆန္ဒပြတဲ့သူတွေကလက်သုံးချောင်းထောင်ပြီးတော့ဒီမိုကရေစီရရှိရေးကြွေးကြော်တမ်းတွေကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်ဒါပြင်တန်ငန်းညုံမျိုးနဲ့တဲကဆံပြဈေးအနီးမှာလဲလူငယ်100လောက်ကဖန်ဆီးထားတဲ့ခေါင်းဆောင်တွေចောင်းသားပြည်သူတွေပြန်လွတ်ပေးရေးဖန်ဆီးရိုင်းနေတာတွေအဆုံးသက်ရေးစတာတွေကိုတောင်းဆိုခဲ့ကြပါတယ်။အဲဒီနောက်9မိနစ်လောက်အကြာမှာတော့စစ်တပ်နဲ့ရဲတွေကအင်ဂျီကားတွေဆိုင်ကယ်တွေနဲ့ရောက်လာတာကြောင့်လူစုခွဲလိုက်တယ်လို့သိရပါတယ်။ဒါပြင်အင်းစိန်မင်္ဂလာတို့ရှေးပြည်သားလိုင်းသားရလဲကူမြောက်ကလာကြီးမြင့်နိုင်တာမွေစတဲ့မြို့နယ်တွေမှာလဲအာယုံဦးတပိတ်ကြောက်ကြားတပိတ်တွေနဲ့အတူစစ်တပ်ကရက်ဆက်စွာတပ်ဖြတ်ခဲ့တာတွေကိုမမေ့ချောင်းပြသတဲ့အနေနဲ့သရုပ်ဖော်ပြသတာတွေနဲ့တည်ဆုံသွားတဲ့သူတွေအတွက်ဝန်ထမ်းချင်းအထိတ်မှတ်ဖြစ်တဲ့အနောက်ရောက်အင်ဂျီဝပ်စင်ပြီးတော့ဂုံပြူတာတွေလည်းရှိခဲ့ပါတယ်။ရန်ကုန်ကဆန္ဒပြပွဲအတွင်းကြီးမြင့်နိုင်တောင်ပွေနဲ့မြောက်ကလာမြို့နယ်တွေအတွင်းမှာတော့ဖမ်းဆီးမှုတွေရှိခဲ့ပြီးတော့အနည်းဆုံးလူတွေဒါဇင်နဲ့ချီပြီးတော့ဖမ်းဆီးခံခဲ့ရတယ်လို့သိရပါတယ်။မန္တလေးမြို့မှာဆိုရင်လည်းတပ်ပေါင်းစုတပိတ်၊တန်ခါသမဂ္ဂတပိတ်၊အင်ဂျင်နီယာတပိတ်၊အောင်မြေသားသံပညာရေးတပိတ်စတဲ့စစ်ကြောင်းတွေအပါအဝင်ဆန္ဒပြတဲ့ရဟန်းရှင်လူပြည်သူတွေဟာဒီနေ့မနေ့အစောပိုင်းကနေ့ကချီတက်ဆန္ဒပြခဲ့ကြပြီးတော့ဒီဆန္ဒပြပွဲတွေကိုတော့စစ်ကောင်စီတပ်တွေကအရက်ဝတ်တွေနဲ့ပြစ်ခတ်နေနေတာတွေကားနဲ့တိုက်ပြီးတော့ဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်။နိုင်ငံတော်မှာဒီနေ့ဆန္ဒပြပွဲတွေအတော်များများဖြစ်ပွားခဲ့တဲ့တစ်ချိန်တည်းမှာပဲမြို့အတော်များများမှာလည်းစစ်ကောင်စီဘက်ကပြစ်ခတ်နေနေတာတွေရှိခဲ့ပါတယ်။သခိုင်းတိုင်းရွှေဘိုခရိုင်တွေကဝက်လက်မြို့မှာတော့ဆန္ဒပြတဲ့သူတွေကိုစစ်ကောင်စီတပ်တွေကကြီးစစ်တွေနဲ့ပြစ်ခတ်နေနေတာကြောင့်အသက်22နှစ်အရွယ်ဆန္ဒပြလူငယ်တဦးပါဝင်2ယောက်ထပ်မနေသေးဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရတာတွေဖမ်းဆီးခံရတာတွေရှိတယ်လို့ဆန္ဒပြပြည်သူတဦးက VOA ကိုပြောပါတယ်
ဟုတ်တယ်ပြစ်လိုက်လို့2ယောက်ကကြားသွားတာ100ဆက်လာခြင်း1ယောက်ကညီမတို့ကအလောင်းကိုမကောက်နိုင်လို့အိမ်မှာခါခဲ့ရတာဒဏ်ရာရတဲ့သူတွေကိုဆွဲလာခဲ့ရ
ဝလမျိုးမှာတော့စစ်ကောင်စီဘက်ကဒါဟာပထမဆုံးအကြိမ်ပြစ်ခတ်နေနေတာကြောင့်လူသေးဆုံးမှုဖြစ်ခဲ့တာပါဒါပြင်ကချင်းပြည်နယ်ဖားကန့်မြို့မှာလည်းဒီနေ့မှမျိုးလုံးကျွတ်ဆန္ဒပြတဲ့သူထောင်နဲ့တောင်းနဲ့ချီရှိခဲ့ပြီးတော့ဒီဆန္ဒပြတဲ့တပိတ်စစ်ကြောင်းတွေကိုပြစ်ခတ်နေနေတာကြောင့်လုံခင်းရက်ကွက်တစ်ကဆန္ဒပြတဲ့သူတယောက်သေဆုံးခဲ့တယ်လို့ဖားကန့်မြို့ကတူက VOA ကိုပြောပါတယ
်ဆန္ဒပြတဲ့လုံခဲတပိတ်ပြေကြောင်းလုံခဲမော်ဝါတပိတ်ပြေကြောင်းရှိတယ်စိတ်မှုမရှိတဲ့အောင်တပိတ်ပြေကြောင်းအင်းမြတ်တာတပိတ်ပြေကြောင်းတုံးချောင်းရှိတာပေါ့ဗျာတုံးချောင်းထွက်တော့အဲ့ဒီ
မော်ဝါလုံးကျင်းတပိတ်တီကျောင်းကအဲ့မှာစစ်ကောင်တွေဖွဲ့ပြစ်ခတ်လို့တယောက်တည်းတယ်လုံးခင်းအကြောက်ဆုံးပါတယ်အင်းဖြိုခွင်းနဲ့ချင်းဆက်တဲ့နာရီဝင်ချင်းတော့ဗောနော်မြန်မာစီးပွားရေးပန်ရှိမော်ဝါမြန်မာစီးပွားရေးပန်ရှိမှာဖြစ်တာကြအခင်းဖြစ်ပါလားအခုနောက်ဆုံးသိရသလောက်တော့ဒီဆုံးသွားတဲ့သူဟာအသက်30 ကျောင်းရေးဖန်တီးထားတဲ့သူတွေလွတ်မြောက်ရေး KIO KIA ကချင်နန်းနိုင်ငံတပ်ဖွဲ့တွေကိုထောက်ခံကြောင်းမျိုးနံမှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်စစ်ကောင်စီဘက်ကပြစ်ခတ်ဖြိုခွဲခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာဖန်တီးခံရတာတွေမရှိဘဲလူစုခွဲနိုင်ခဲ့တယ်လို့လဲဆိုပါတယ်ရန်ပြည်နယ်နောင်ချိုမြို့မှာတော့ဆေးရနာရှင်စန့်ကြည်ဆန္ဒပြတပိတ်တွေကိုပြစ်ခတ်နေနေတာကြောင့်အသက် 40 ရွယ်ကိုဝင်းနိုင်စိုးသူအမျိုးသားတအုပ်နဲ့အသက် 60 ရွယ်နောက်ထပ်လူကြီးပိုင်းတအုပ်တနက်ကြီးထိမှန်သေဆုံးခဲ့တယ်လို့ ဒီပေါ်မြို့မှာလဲဆန္ဒပြတဲ့သူတွေကိုပြစ်ခတ်နေနေတာကြောင့်တယောက်သေဆုံးပြီးတော့နောက်ထပ်နှစ်ယောက်ဒဏ်ရာရခဲ့ပါတယ်။အင်္ဂနဝန်ဆန္ဒပြပွဲကိုဆက်လက်ဖြစ်ပွားနေတာမှာဒီနေ့မှာဆိုရင်လဲမုံရွာပကံကြီးကြောင်မဲတောင်ကြီးကလောတပင်းမြစ်ကြီးနာဗမော်နမ်မတိရွှေကူအင်းတော်ကြီးခါခါထန်တလန်ဘိတ်တဝဲမြောက်ရီစတဲ့မြို့တွေမှာပြည်သူတွေက စစ်အာဏာသိမ်းမှုကိုလက်မခံကြောင်းနီလန်းပေါင်းစုံနဲ့ဆန္ဒပြခဲ့ကြပါတယ်။ဖေဖော်ဝါရီ1ရက်နေ့ကစပြီးတော့စစ်တပ်ကအာဏာသိမ်းတာအခုဆိုရင်3လကျော်လာခဲ့ပြီဖြစ်ပြီးတော့ဒီ3လကျော်ကာလအတွင်းမှာစစ်တပ်ကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်တေဆုံးသူဦးရေဟာ900ချောက်ဆယ်ကျော်ရှိသွားပြီဖြစ်ပြီးတော့ဖမ်းဆီးခံထားတဲ့သူကတော့3000ကျော်ရှိပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ညပိုင်း 9 နာရီ ကနေ 10 နာရီ အထိ 9.19 kHz 15653 ည 9.25 kHz 11803 ည 9.32 kHz 9335 နဲ့ စနေတနင်္ဂနွေမှာ 9.19 190 kHz 15905 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်
ခုတော့ အပတ်စဉ် season တွေကို ဆက်ပြီးတော့ ထုတ်လွှင့်ပေးပါမယ် အရင်ဆုံးတော့ မြမအရေးစနေကန်ဖြစ်ပါတယ် 27 ရာစုနေပညာတိုးတက်မှုနဲ့အတူ ဒရင်ချလက်ကတ်တမရှိစီစဉ်မှုကိုကန့်သက်ထိန်းချုပ်မှုကြိုးစားနေတဲ့စစ်ကောင်စီရဲ့လုပ်ရဟာထိရောက်မှုမရှိနိုင်ဘူးလို့မြန်မာနောက်အေရီတာဂျိုကိုဆွေးဝင်းကပြောပါတယ်။နိုင်ငံကမှလူသိပြတဲ့သတင်းသမားစု Sharingan Journalism Award 2022ခုနှစ်အတွက် ကိုဆွေးဝင်းကိုရွေးချယ်ခဲ့တဲ့အကြောင်းစုရွေးချယ်ရေးအဖွဲ့ဖြစ်တဲ့ American ပြောင်စု Stanford တက္ကသိုလ်ကဒီသတင်းပတ်စောပိုင်းမှာကြေညာသွားပါတယ်။လက်ရှိပြပကိုရောက်နေတဲ့မြန်မာနောက်အေရီတာဂျိုကိုဆွေးဝင်းကိုမိုင်းအင်ဂျင်နီယာက Skype ကနေပြီးတော့ဆက်သွယ်ပြီးမြန်ထားပါတယ်။
အမေရိကန်မှာပေါ့နော်နိုင်ငံတကာမှာနာမည်ကြီးတဲ့ Sharon Stein Journalism စုကိုကိုဆွေဝင်းဒီ 2021 အတွက်စုချင်းချင်းခရရတဲ့အတွက်လဲကျမတို့အများကြီးဝမ်းသာဂုဏ်ယူမိပါတယ်ရှင်ဟုတ်ကဲ့ခင်ဗျာ
ကိုဆွေဝင်းဆိုလို့ရှိရင်ဒါမြန်မာသတင်းသမားတအုပ်အနေနဲ့ဒီလိုနိုင်ငံတကာအသိအမှတ်ပြုပြီးတော့ဟိုချင်းချင်းခံရတဲ့စုတွေထဲမှာဒါကတော့နောက်ဆုံးအခုရရှိထားတဲ့စုပေါ့နော်အထူးသဖြင့်ကိုဆွေဝင်းကဒီမြန်မာနိုင်ငံမှာဒီအရက်သားအစိုးရလက်ထက်8ရဲကိုကိုဆွေဝင်းဒီမြန်မာနောင်းအနေနဲ့လဲခက်ခဲတွေကြီးရပ်တည်ပြီးတော့ဗောလေတင်ပြနိုင်ခဲ့တဲ့အနေအထားတွေမှာလဲနိုင်ငံတကာအသိအမှတ်ပြု
င်းရတာရောဘာကြောင့်လဲဆိုတာရောသိရလားရှင
်ဒီကျွန်တော်တို့ရဲ့သတင်းတွေကတဆင့်ပေါ့နော်ဒီပြည်သူလူထုကသူတို့တည်တည်သိထိုက်တဲ့လူအဖွဲ့အစည်းမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုပုံမူပြီးတော့မှသိမြင်လာတယ်ဆိုတာကိုဒါကိုအဓိကထောက်ရှုပြီးတော့မှဒီစုကိုပေးတယ်ဆိုပြီးတော့ကျွန်တော်ကိုအကြောင်းကြားပါရယ်ဒါကျွန်တော်အနေနဲ့ကလည်းပဲအခုလူအခြေအနေမျိုးမှာဘာမှအထူးတည်းမြန်မာပြည်သူအားလုံးပါပဲပြည်တွင်းမှာရှိတဲ့လူတွေရောပြည်ပမှာရှိတဲ့လူတွေအားလုံးရောဘယ်ကိစ္စကိုမှအကြောင်းပြုပြီးတော့မှဒီဝန်သာပီတီဖြစ်နိုင်စရာအကြောင်းမရှိပါဘူးเนาะပြီးရဲ့လူကပြီးတော့ဆိုတော့လေကျွန်တော်တို့က yes ပေါ့ဗျာဟိုဒီလိုသဘောပဲရှိပါတယ်ညာပြီးတာကတော့ကျွန်တော်ရဲ့လှုပ်ဆောင်ချက်တွေရဲ့ဒါဆိုလို့ရှိရင်ဒီသတင်းမီဒီယာကိုနှက်ပတ်ပြီးတော့အားကောင်းသွားစေတယ်ဆိုတော့ထောက်ရှုပြီးတော့ပြီးတာဖြစ်ပါတယ်ခင်ဗျာ
ဒီမြန်မာနိုင်ငံမှာ February 1ရက်နေ့စစ်အာဏာသိမ်းလိုက်ပြီးရဲ့နောက်ပိုင်းမှာသတင်းမီဒီယာတွေတော်တော်လေးပြင်းပြင်းထန်ထန်ဖိနှိပ် လာတယ်ပေါ့နော်အဲ့ဒီတဲမှာမြန်မာနောင်းကိုလည်းအထူးသဖြင့်စစ်ကောင်စီကနေပြီးတော်တော်လေးပြင်းပြင်းထန်ထန်ဖိနှိပ်တာလည်းရှိပါတယ်ဒါပေမဲ့လည်းတစ်ဖက်မှာလည်းအခုမြန်မာနောင်းကဆက်လက်ပြီးတော့ပေါ့နော်ရက်တီလှုပ်ရှားနေတယ်သတင်းတွေကိုအဆက်မပြတ်တင်ဆက်နေတာလည်းတွေ့ရပါတယ်လက်ရှိဒီမြန်မာနောင်းကဒီမြန်မာနိုင်ငံမှာပေါ့နော်သတင်းမီဒီယာတစ်ခုအနေနဲ့ရက်တီလှုပ်ရှားနေတဲ့အခြေအနေရောဘယ်လိုရှိလဲရှင်
ဟုတ်ကဲ့ကျွန်တော်တို့တက်နိုင်သမျှကျွန်တော်တို့ကြိုးစားပြီးလုပ်ကင်နေရရှိတယ်ကျွန်တော်တို့ဟိုအခွဲအသားတချို့ဒီကတော့အခုအာဏာသိမ်းပြီးနောက်ပိုင်းကျွန်တော်တို့တရားမဝင်အခွဲအစည်းဖြစ်ကျွန်တော်တို့ကျင်ညာတဲ့အခြေအနေမှာအလုံးမလုံနိုင်တာတွေလည်းရှိတယ်ပေါ့နော်အလုတ်ကနေပြီးတော့နှုတ်ထွက်သွားရလည်းရှိတယ်အဲ့ဒီအခြေအနေမျိုးရှိပါတယ်တချို့လူတွေကြတော့ကျွန်တော်တို့ဒီအစိုးရရဲ့ထိန်းချုပ်နယ်မြေအပြင်ဘက်မှာကျွန်တော်တို့ရောက်ရှိနေတဲ့လူတွေရှိတယ်နောက်ပြီးတော့ပြင်ပမှာပေါ့နိုင်ငံရေးပြင်ပမှာရခင်တဲဟိုကကျွန်တော်တို့ဟိုခန့်ထားတဲ့လူတွေလည်းရှိပါတယ်ခင်ဗျအဲ့လူတွေပူပေါင်းပြီးတော့လှုပ်ဆောင်တာရှိတယ်နောက်ပြီးတော့အခုအလုံးသိနေတဲ့ဒီ citizen journalist တွေရှိတယ်နောက်ပြီး stringers တွေရှိတယ်ပေါ့နော်ဒီဆိုအလုတန်းသတင်းတော့တွေပေါ့ဒီလူတွေပူပေါင်းပြီးတော့မှကျွန်တော်တို့တွေသတင်းတွေကိုတက်နိုင်သမျှဟိုရယူနေသေးရဲ့အခုအချိန်ကြီးပါနော်ဆိုတော့အဓိကကတော့ကျွန်တော်တို့ကဒီအချိန်ကြီးမှာတားဆိုတာမှန်တယ်တို့မြဲလေဘလောက်ပဲအချိန်ကြီးဆိုဆိုကျွန်တော်တို့သတင်းမီဒီယာအဓိကတာဝန်ခံရမှာတော့ဒီသတင်းကမှန်ကန်ဖို့အဓိကပဲဒီသတင်းကခိုင်မာမယ်တိကျရမယ်ဒါဟုကျွန်တော်တို့ကအဓိကအမခံဖို့ပဲเนาะဆိုတော့ဟိုတက်နိုင်တဲ့များဒီရှုတော့အောင်နေပြီးပဲကျွန်တော်တို့တွေဟို reporting လုပ်နေပေါ့သတင်းတွေရေးသားပြီးတော့ပြည်သူလူထုကိုတင်ဆက်နေတယ်တချို့အချိန်ကြီးပါဆိုလို့ရှိရင်ဟိုအပြင်မှမပြောတော့လောက်သူဒီမဟုတ်ဒီလူမှုကွန်ရက်မှာပြောသလောက်အခြေအနေကိုကျွန်တော်တို့ဘက်ကနေပြီးတော့အတိမပြုနိုင်တာတွေအသေးစိတ်မရနိုင်တဲ့အခြေအနေတွေအများကြီးရှိပါတယ်အဲ့လိုအခြေအနေမျိုးတွေမှာကျွန်တော်တို့သတင်းမတင်ဆက်ပါဘူးကျွန်တော်တို့ကလေကိုထုတ်တဲ့သတင်းဟာဟုတ်တယ်မဟုတ်ဘူးဆိုတာဒီပြည်သူလူထုကအသိဆုံးပါအခုဆိုရင်စစ်ကောင်စီရဲ့ရက်ဆက်တက်ဖြတ်နော်ဖမ်းဆီးနေတာဒါတွေကိုကျွန်တော်တို့တွေဦးစားပေးပြီးလုပ်နေတယ်ဒါပေမဲ့ဘယ်စီမီစီကမ်းမှုအခြေခံလဲဆိုတော့ဒီအမှန်တရားဆိုတဲ့เนาะဒီစီမီစီကံပေါ်ပဲအခြေခံပြီးတော့ပဲကျွန်တော်တို့ဒီဒါကိုလုဆောင်နေခြင်းဖြစ်ပါလေခင်ဗျာ
ဆိုတော့အဲ့လိုသတင်းမှန်ကန်ခိုင်မာတိကျရမယ်တိကျကျနဲ့ဖော်ပြနေတဲ့အပိုင်းမှာလေဟိုတစ်ဖက်မှာကျတော့ဟိုစစ်ကောင်စီရဲ့အာဒီပြောဆိုချက်တွေရောမြန်မာနောင်းအနေနဲ့ဟိုရယူကြိုးပမ်းနေအပိုင်းမှာရောဘယ်လိုရှိလဲရှင
်ကျွန်တော်တို့အငင်းပွားစရာဖြစ်တဲ့သတင်းဖြစ်စင်တိုင်းကိုကျွန်တော်တို့တွေ့နိုင်တယ်များကျွန်တော်တို့ဒီဖုံးဆက်ပြီးတော့မြည်မြန်ပါတယ်သူတို့ကျွန်တော်တို့ရဲ့ဆက်သွယ်မှုကိုဖြေချမှာမဟုတ်ဘူးဆိုတော့ကျွန်တော်တို့ကကြိုတင်သိရှိထားပါတယ်เนาะတို့ရမယ်လည်းပဲကျွန်တော်တို့တွေတက်နိုင်တဲ့များကျွန်တော်တို့တွေဖုံးဆက်တယ်မရဘူးဆိုရင်တော့မှကျွန်တော်တို့တွေဒီအစိုးရထုတ်သတင်းစာတွေမှာပါတဲ့အချက်လက်တွေကိုကျွန်တော်တို့ပြန်ကူကားတယ်ဥပမာအဖြစ်ကျွန်တော်တို့ကလူ100လောက်တည်တယ်စစ်ကောင်စီကတော့လူတစ်ယောက်ပဲတည်ပါတယ်ဒါမျိုးတွေပေါ့เนาะဒါတွေလည်းကျွန်တော်တို့တွေကကူကားပြီးတော့ကျွန်တော်တို့တွေထည့်ရေးပါတယ်အဲတချို့အကြောက်လည်းပဲကျွန်တော်တို့တွေစစ်ကောင်စီရဲ့ရေးသားနေတဲ့အခြေအနေတွေကိုလည်းပြည်သူလူထုသိအောင်လည်းကျွန်တော်တို့ပြန်လည်းရေးပြရတာရှိပါတယ်စစ်တပ်ထုတ်သတင်းစာတွေပေါ့နော်ဒီသတင်းစာတွေမှာဆိုလို့ရှိရင်သိသွားတဲ့လူတချို့ဟာဆိုလို့ရှိရင်ဒါသူ့ဟာသူသွေးရသားရုံနဲ့တည်ဆုံသွားတာဖြစ်တယ်သူတို့စစ်ကောင်စီကဘာမှဟိုဟာတောင်းအောင်မရှိဘူးပေါ့နော်ဥပမာအဖြစ်ဒီလွန်ခဲ့တဲ့တစ်လလောက်ကတည်ဆုံသွားတဲ့အလုံးမှာဆရာဆံမတွေဆန္ဒပြရင်းနဲ့ပြစ်သက်ခံရတဲ့ဆရာဆံမဆိုလို့ရှိရင်သူ့ဟာသူနှလုံးရောဂါဖောက်ပြီးတည်သွားတယ်ဆိုပြီးတော့မှဒီကနေ့သတင်းစာမှာပါတယ်ဒါကျွန်တော်တို့ဒီ reporting ဒါကိုပြန်လုပ်ဖို့ကြိုးစားနေတယ်လက်ဖြန်တော့ထွက်မယ်ပေါ့နော်ဟိုပြောချင်တာစစ်ကောင်စီကဘာတွေ reporting လုပ်နေလဲဘာတွေထုတ်ပြန်နေဆိုတာကိုလည်းပြည်သူလူထုကိုသိအောင်ကျွန်တော်တို့ဒီပြောပြရအောင်နောက်ပြီးဒီထုတ်ပြန်ချက်တွေကဘယ်လောက်ထိအမှန်ပါသလဲဆိုတော့ကျွန်တော်တို့ကပြောပြဖို့လိုတဲ့ကျွန်တော်တို့ကနှစ်ဖက်ဆိုပြီးတော့မှပဲသူပြောသမျှတွေအားလုံးမစစ်စစ်ပဲကျွန်တော်တို့ကထုတ်လို့မရဘူးကျွန်တော်တို့ကလေစစ်စစ်ပေးရမယ့်တောင်းကကျွန်တော်တို့ရဲ့တောင်းအောင်ပဲနော်နှစ်ဖက်ပြောသမျှပြောချင်တာပြောกว่าဆိုပြီးတော့ကျွန်တော်တို့ကထုတ်လို့မရဘူးဒါကကျွန်တော်တို့အတွက်ဟိုအင်မတန်အရေးကြီးဆုံးနောက်ပြီးဒါကျွန်တော်တို့ရဲ့ထောင်ချောက်ပဲနော်ကျွန်တော်တို့ကနေပြီးတော့ဒီဆီယာမဆိုလို့ရှိရင်ဟိုသူကတီလောက်တဲ့ဒီ fatal shot ပေါ့နော် gun shot မရဘူးဆိုတော့မှန်တယ်ဒါပေမဲ့ဒီဆီယာမကသူကလက်မှာသူကစီစံတန်ရတယ်ဒါမျိုးပေါ့နော်လက်မှာတန်ရတယ်ဒါပေမဲ့တီဆုံးသွားတယ်သူကအဲ့ဒီနေရာမှာတယ်ဆိုတော့နှလုံးရောအခန့်ရှိတယ်ဆိုတာလည်းမှန်တယ်ဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အခါမှာတော့ဒါသူတို့ရဲ့ပြောကလုံးဝမပါဘဲနဲ့ဒီဆီယမ်ကတည်ဆုံသွားတယ်နှလုံးရောကဖောက်ပြီဆိုတော့ဒီဆီယမ်ကတည်ဆုံသွားတယ်ဆိုတာဆန္ဒပြလမ်းလျှောက်ရင်းတော့မှဒိုင်းစုမောပြီးတော့မှဖောက်ပြီးတည်သွားတာမဟုတ်ဘူးလေဒါမျိုးကျတော့စစ်ကောင်စီကနေပြီးတော့မရှင်းပြဘူးเนาะဒါဒီဆီယမ်ကတနက်နဲ့ပြစ်ခံရတယ်ပြစ်ခံရပြီးတော့မှသူကတည်ဆုံသွားတယ် ဆိုတော့ဒီလိုအခြေအနေမျိုးတွေပေါ့နော်စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေကိုလည်းကျွန်တော်တို့တွေကထုတ်ပြန်ပြီးကိုကျွန်တော်တို့တွေပြည်သူလူထုကိုပေးဖို့အတွက်ကျွန်တော်တို့တွေကြိုးစားနေတယ်ဒါပေမဲ့ဟိုကျွန်တော်တို့ဒီသတင်းမီဒီယာမှာပါတယ်လို့ပေါ့နော်ဟိုကျွန်တော်တို့က in contest and in perspective ဆိုတာကျွန်တော်တို့ကဒီအကြောင်းနဲ့အကျိုးနဲ့တော့တိုင်းဝိုင်းပြီးတော့ကျွန်တော်တို့ပေါ်ပြရမယ်ဆိုတော့တောင်းပန်ရှိပြီးသားပဲဒါတော့ကျွန်တော်တို့ညှူစာပြီးလှူဆောင်ပေးနေပါတယ်ခင်ဗျာ
အခုစစ်ကောင်စီကဒီအာနာသိန်းနဲ့ကိစ္စမှာမီဒီယာတွေကိုအပြင်းထန်ဖိနှိပ်နေတဲ့သူတို့ရဲ့အဓိကရည်ရွယ်ချက်ကိုဘယ်လိုမြင်လဲရှင
်အဓိကရည်ရွယ်ချက်ကတော့သူတို့ကဒီအာနာသိန်းမျိုးကနံပါတ်1အချက်ကဒါစနစ်တကျကြိုတင်ပြင်ဆင်ပြီးတော့မှသူတို့ကသိမ်းခဲ့တာပဲလीဆိုတော့အာနာသိန်းလို့ရှိရင်အာနာသိန်းနိုင်ငံတကိုင်းနဲ့ဒီမီဒီယာတွေအားလုံးရိုက်ချိုးပစ်ပေါ့နော်အဓိကအပြင်သူတို့စိတ်ထဲမှာ independent ဖြစ်တယ်ပေါ့နော်သူတို့လွှမ်းမိုးလို့မရဘူးဆိုတော့မီဒီယာတွေအကုန်လုံးကိုရိုက်ချိုးဆိုတော့သူတို့ကစနစ်တကျပြင်ဆင်ထားပြီးသားပဲဘာကြောင့်ရိုက်ချိုးနေတာလဲဆိုတဲ့အခါကျတော့သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဖုံးကွယ်ခြင်းလို့ပဲဒါကနံပါတ်1နံပါတ်1အဓိကပဲဒီနံပါတ်2ကတော့ဒီပြည်သူလူထုရဲ့ဒီလှုပ်ရှားနေတယ်ပေါ့နော်အခုအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့မှပြည်သူလူထုတွေတယောက်တစ်ယောက်မသိရအောင်ဆိုပြီးသူတို့တွေဒါဖုံးကွယ်ဖို့ပဲအခုဆိုအစိုးရသတင်းစာတွေမှာအာဒါဟိုဒီဆန္ဒပြမှုတွေပတ်သက်ပြီးတော့မှာပုံဖော်နေတာအကုန်လုံးအကြမ်းဖက်သမားပဲဒီမျိုးပုံဖော်နေတာเนาะဒါတက်မတော်အားနေပြီးတော့မှာအ ਨੇ ဆုံးအင်အားနဲ့เนาะဟိုအ ਨੇ ဆုံးအင်အားနဲ့ထိန်းချုပ်လို့ကန့်သက်ပြီးတော့မှာဒါဖြိုခွင်းတာတို့တားဆီးတာတို့လုပ်တယ်ဆိုပြီးတော့မှာဒါဝါဒဖြန့်ချီနေရတယ်အလုံးသိပြီးသားပဲเนาะဆိုတော့စစ်ကောင်စီရဲ့ဝါဒဖြန့်ချီမှုတွေကိုကျေပြန့်ပြန့်လှုပ်ချင်လို့နောက်ဆုံးဒီအာဆီယံအစည်းအဝေးတော်တက်ခဲ့တော်မှာဒါအင်မတန်ဟိုဒါရှက်စရာမျက်နှာပြောင်တိုက်ပြီးတော့မှာနော်ပြန်လာတဲ့ခါမှာသူ့ကမ္ဘာကောင်းဆောင်တွေကဒီသာရင်းကောင်းဆောင်တွေကလက်ခံတယ်ဆိုပြီးတော့မှာပြည်သူလူထုထုတ်ပြောတယ်ဒါပေမဲ့ဘလို့သဘောတူညီချက်တွေအချက်၅ချက်ရခဲ့တယ်ဆိုရင်ပတ်သက်ပြီးတစ်ချက်မှမပြောဘူးဒါမျိုးတွေပေါ့နော်ဆိုတော့ဒီသူ့ရဲ့အဓိကဟိုအကြောင်းရင်းတွေကတဲမှာလည်းပဲဒီသူ့ရဲ့ဝါဒဖြန့်ချီတဲ့ရန်တရားကိုသူကနေကြေပြန့်ပြန့်လှုပ်ဆောင်ဖို့ပဲဒါကြောင့်မလို့မီဒီယာတွေနှိပ်ကုပ်လို့မကဘူးဒီဟိုကအင်တာနက်ဒီဟိုကဖြတ်တောက်ပြတယ်အင်တာနက်ဖြတ်တောက်တယ်ဆိုတော့ပြည်သူလူတွေတရားတရားဆက်ဆံလို့လှုပ်ရှားလို့မရအောင်ယုံတယ်မကဘဲနဲ့သတင်းမီဒီယာတွေရှိရနေပြီးစီးဆင်းနေမဲ့အချက်လက်တွေကိုလည်းသူတို့ကနေပြီးတော့ဖြတ်တောက်ဖို့ဆိုရည်ရွယ်ချက်ပါပဲအဓိကတော့ drain ဒီလိုကိုခိုးတော့လို့ပဲအပေါင်ချပြီးတော့မှစစ်အုပ်ချုပ်ရေးသွတ်သွင်းဖို့ပါပဲလူရင်းတူရှင်ပြောရမှာဆိုရင်တော့
အဲ့တော့တို့အခုလို internet တွေကိုပါတို့ဖြတ်တောက်ပြီးတော့ဗောနော်တရင်းမီဒီယာတွေကိုတို့ထိမ့်ချုပ်တယ်အဆက်အသွယ်တွေကိုလည်းတို့ထိမ့်ချုပ်တဲ့အခါမှာဒီစစ်ကောင်စီရဲ့အဲ့လိုလုပ်ရတရားကိုတကယ်ပဲထိရောက်လားရှင
်ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်တော့တကယ်တော့ဒါရီယာမထိရောက်ပါဘူးခင်ဗျာဘာကြောင့်လဲဆိုတဲ့အခါကျတော့ဒီဟာဒီအခြေအနေက1988 1962 2000အခြေအနေကျွန်တော်ကလုံးဝမဆိုင်ဘူးဒါ 21st century 21ရာစုဆိုတာကိုစစ်ကောင်ဆောင်တွေကမေ့နေပြီဒါအင်မတန်ဟိုလွဲမှားနေတဲ့ကိစ္စပဲเนาะဒါပေမဲ့ပြည်သူလူထုကဟိုတော့လည်းမျိုး62ပဲဖြစ်ဖြစ်88ပဲဖြစ်ဖြစ်ကျွန်တော်တို့တချို့လူတွေပြည်သူလူထုတွေကသတင်းကိုအချက်လက်တွေမရတဲ့အခါကျတော့ဝေဝါးစရာအများကြီးရှိတယ်ပေါ့เนาะနောက်ပြီးတော့အဲ့ခေတ်ကာလတွေအာဏာမသိမ်းခင်ကလည်းပဲဒီမိုကရေစီဆိုတဲ့ခေတ်ကိုကောင်းကောင်းမွန်မွန်တချို့ဟာတွေမဖြတ်သန်းခဲ့တာနောက်ပြီးတော့အခုခေတ်လိုဟာမျိုး21ရာစုလိုဟာမျိုးတခါတည်းသတင်းအချက်လက်တွေဟာ free flow of information ပေါ့เนาะအကန့်အသတ်မရှိစစ်စစ်နေရဆိုတော့အတွေ့အကြုံမျိုးကိုဟုတ်တော့မှရှိခဲ့တဲ့အတွက်ကြောင့်မလို့အဲ့ဒီအာနာသိမ့်ပြီးနောက်ပိုင်းမှာဝါရဖြန့်ချီတာတွေအတိုင်းအတာတခုတည်းအောင်မြင်ခဲ့တယ်ဒါပေမဲ့အခုအာနာသိမ့်နဲ့သိမ့်ပြီဆိုတဲ့ဟိုကစစ်တပ်ကလည်းဖြန့်ချီနေတဲ့သတင်းစကားတွေနဲ့ပတ်သက်ပြီးပြည်သူလူထုကလုံးဝမယုံတော့ဘူး။နော်အဲ့ဒီအခြေအနေရှိပါဒါကြောင့်မို့လုံးဝကျွန်တော်ကထိရောက်မှုမရှိပြည်သူလူထုကလည်းရတဲ့နီးလန်းနဲ့ကိုအခုအချိန်ထိသတင်းချက်လက်တွေရဖို့အတွက်ကြိုးစားနေလို့ပဲအခုဆိုလို့ရှိရင်ပြည်သူလူထုကကျွန်တော်တို့သိရတော့ဆိုလို့ရှိရင်ဗီဒီယိုတွေပြန်လာပြီးတော့ပုံမအားကိုးလာပြီးတော့မှဆိုတဲ့တင်းချက်လက်တွေကျွန်တော်ရယူနေတဲ့အပိုင်းတွေကိုလည်းကျွန်တော်တို့သိရတယ်ပေါ့နော်ဆိုတဲ့အခါကျတော့စစ်ကောင်စီနေနဲ့ဒီ drain ပြည်လုံးပြန်ပြီးတော့မှ water pipe တင်းသွင်းဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စပဲလို့ကျွန်တော်ပြောချင်ပါတယ
်အထူးသဖြင့်ဤပညာတွေကလည်းတိုးတက်လာတယ်เนาะလူတွေကအလွယ်တကူဒီအဖြစ်ပြက်တွေကိုသူတို့ကိုယ်တိုင်ပေါ့နော် citizen journalist ဆိုတဲ့အနေအထားနဲ့ဒီစစ်တပ်ကနေပြီးတော့သူတို့ဖြိုခွဲနှိမ်နင်းနေတဲ့ဟာတွေဆိုလို့ရှိရင်တကယ်ဗီဒီယိုမှတ်တမ်းနေနဲ့ဟိုထွက်လာတာတွေပေါ့နော်ဓာတ်ပုံတွေလည်းကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီလို citizen journalist တွေရဲ့သူတို့ကိုယ်တိုင်ထုတ်ဖော်ချက်တွေတင်ပြချက်တွေနဲ့ဒီသတင်းမီဒီယာရဲ့တကယ်မှန်မှန်ကန်ကန်ပေါ့နော်တိတိကျကျရှိဖို့ဆိုတဲ့အပိုင်းမှာရော CG တွေရဲ့အခန်းကဏ္ဍပေါ့နော်အဲ့ဒါသတင်းမှန်ကန်မှုပေါ်မှာအထောက်အကူဖြစ်စေသလားဒါနဲ့ပတ်သက်ပြီးကိုဆွေမင်းဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့ဒီ CG တွေပေါ့နော်တာမန်ပြည်သူပြည်သားတွေရဲ့ဒ ီအချက်လက်တွေမှတ်တမ်းတင်မှုတွေဟာကျွန်တော်အခုအချိန်နေမှာဆိုလို့ရှိရင်90ရာခိုင်နှုန်းလောက်ကိုကျွန်တော်အရေးကြီးနေပြီသတင်းမီဒီယာတွေအတွက်အလောက်အဲ့လောက်ကိုအားကိုးနေတာအရေးကြီးတဲ့အဖြစ်အပျက်တွေမှန်သမျှကိုသတင်းမီဒီယာတွေကဒါကိုကိုယ်တိုင်ကိုယ်ကျမှတ်တမ်းမတင်နိုင်တော့ဘူးကျွန်တော်တို့ရဒီတာမန်ပြည်သူပြည်သားတွေရဲ့ရိုက်ကူးလာတဲ့ဟာတွေပဲကျွန်တော်ပြည်တွင်းရောပြည်ပရောရှိသမျှကမ္ဘာမီဒီယာတွေကအားလုံးကဟိုကပြီးခုနေရတယ်ဆိုတော့ဒီအချိန်ကြီးကျွန်တော်တို့ကြောက်ရွံ့သွားပြီဒါကြောင့်မလို့အင်တာနက်မရလည်းပဲကျွန်တော်တို့ကဒီဓာတ်ပုံတွေကိုရိုက်ထားရမယ်နော်ရုပ်သံတွေကိုရုပ်သံတွေကိုမှတ်တမ်းတင်ထားရမယ်ပြီးရင်ဓာတ်တွေကိုနီးမျိုးစုံနဲ့ကျွန်တော်တို့တွေကအပြန်အလှန်ဖလှယ်ရမယ်ကျွန်တော်တို့တွေကဆိုတော့ခါကျပြည်သူလူထုကိုလည်းကျွန်တော်ကပြောချင်ပါအင်တာနက်လုံးဝမရရင်တော့မှ live လို့မရရင်တော့မှဓာတ်တွေကိုတက်နိုင်တယ်များမှတ်တမ်းတွေတင်ထားကြဖို့နောက်ပြီးဆိုအစိုးဆုံးအချိန်ကြီးရောက်သွားရင်တော့မှကျွန်တော်တို့တွေကဖြစ်ပြတဲ့အဖြစ်အပျက်နဲ့ပတ်သက်ပြီးတော့မှစာနဲ့ရေးပြီးတော့မှမှတ်တမ်းတင်ထားဖို့နောက်ပြီးတော့ဒီအတန်ဖိုင်နေနဲ့ပေါ့နော်တခါလေးပဲဒါနဲ့ပတ်သက်ပြီးတော့မှတ်တမ်းတင်ဖြစ်ပြတဲ့ကိုအဖြစ်အပျက်ကိုပဲဘယ်သူမှအင်တာမဗျူးနိုင်ဘူးအင်တာဗျူးမဲ့လူကလည်းကိုယ့်အရှိကိုမဆက်သွယ်လာဘူးဆိုလို့ရှင်ဒါတွေကိုနေဆွဲနေနဲ့ဖြစ်တဲ့ဖြစ်စဉ်တွေကိုကိုသိမြင်သလောက်ပေါ့နော်အဲ့ဒါတွေမှတ်တမ်းတင်ပြီးတော့မှသေချာစနစ်တကျနဲ့တက်နိုင်မြတ်တိန့်စီထားဖို့တွေအရေးကြီးပါတယ်ဒါတွေကတရအတွင်းလဲထုတ်လို့ရတာဖြစ်နိုင်တယ်တပတ်အတွင်းလဲထုတ်လို့ရတာဖြစ်ပေါ်လာနိုင်ပါတယ်အခုအနေထားမှာဆိုလို့ရှင်တော့ဒီ citizen journalist တွေရဲ့ဟိုအခန်းကဏ္ဍက90ရာခိုင်နှုန်းလောက်ကိုသတင်းမီဒီယာတွေပေါ်မှာအရေးကြီးနေပါတယ်ခင်ဗျာသူတို့တွေကထုတ်ပြန်လာတဲ့သတင်းတွေကိုကြည့်ပြီးတော့မှပဲကျွန်တော်တို့တွေကဘယ်နေရာမှာတော့အရေးကြီးနေရဲဆိုတော့ကျွန်တော်တို့တွေကသိရတဲ့အနေထားဖြစ်လာတယ်ကျွန်တော်တို့ကလေပြီးတော့မှသတင်းတစ်ခုကိုကျွန်တော်က live ဖို့ဆိုတော့လည်းပဲဘာမှမမြင်မသိပဲကျွန်တော်က live လို့မရဘူးဒီသတင်းရဲ့စီးဆင်းရလမ်းကြောင်းပေါ့နော်အဲ့လမ်းကြောင်းကိုရရှိဖို့ဆိုတော့အခုလိုမျိုး citizen journalist တွေရဲ့ရရှိလာတဲ့စာကြောင်းတစ်ကြောင်းပဲဖြစ်ဖြစ်ဓာတ်ပုံတစ်ပုံပဲဖြစ်ဖြစ်အဲ့ဟာကိုအခြေခံပြီးတော့မှကျွန်တော်တို့တွေကဒါတွေကိုချက်ချင်းပြပြသတင်းပြန်လိုက်လို့ရပါတယ်ခင်ဗျာ
ဒါကတော့မြန်မာနောင်းကိုတီထောင်သူလည်းဖြစ်တယ်နောက်မြန်မာနောင်းရဲ့ editor ချုပ်လည်းဖြစ်တဲ့ကိုဆွေဝင်းပါရှင်အခုလိုမျိုး video မြန်မာပိုင်းကိုအချိန်ပေးဖြေကြားပေးတဲ့အတွက်ကိုဆွေဝင်းကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
သူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ပြည်သူတွေရဲ့သပိတ်မောက်တိုက်ပွဲဘလောက်ထိရောက်နေတယ်လဲဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။ဒီပါရကမှာ2021 February အာနာသိမ်းပွဲအပြီးပေါ်ပေါက်လာတဲ့အာနာရှင်စန့်ကျင်ဆန္ဒပြပွဲတွေဟာ3လနီးပါးအကြာဧပြီလကုန်ပိုင်းအရောက်မှာတော့အတော်လေးနည်းပါးသွားခဲ့ပါပြီ။နိုင်ငံတော်လူပေါင်း950ကျော်သေဆုံးခဲ့သည့်အထိကြမ်းကြမ်းတမ်းတမ်းရဲရဲဆက်ဆက်ပစ်ခတ်နှိမ်နှင်းမှုတွေကြောင့်ဆန္ဒပြပွဲကြီးတွေနည်းပါးသွားရတာသဘာဝကျပါတယ်။ဒါပေမဲ့ဆက်ပြီးကြံနေသေးတာတွေကတော့အစိုးရရန်တရားမလဲပတ်နိုင်အောင်လုပ်တဲ့ CRM လှုပ်ရှားမှုတွေစစ်တပ်ပိုင်ကုမ္ပဏီတွေနဲ့အဲ့ဒီကုမ္ပဏီထုတ်ကုန်တွေကိုသဘိတ်မောက်တဲ့လှုပ်ရှားမှုတွေအစိုးရဘန်ဒါအခွန်မရအောင်သဘိတ်မောက်တဲ့လှုပ်ရှားမှုတွေစရတယ်ကြံရစ်ပါတယ်အဲ့ဒီတဲကမှစစ်တပ်ပိုင်ကုမ္ပဏီတွေထုတ်ကုန်နေတဲ့အစိုးရဘန်ဒါမရအောင်လုပ်တဲ့သဘိတ်မောက်မှုတွေကိစ္စကတော့စိတ်ဝင်စားဖို့ကောင်းပါတယ်အဲ့ဒီလှုပ်ရှားမှုတွေဘလောက်ထိရောက်မှုရှိနေသလဲဘုရုံမူကြီးမင်းအောင်လှိုင်နဲ့သူ့စစ်ကောင်စီအာဏာမရအောင်ကြိုးပမ်းမှုကိုရောထိခိုက်စေနိုင်မလားဆိုတာလေ့လာတင်ပြသွားပါမယ
်စစ်တပ်ကုမ္ပဏီတွေနဲ့အဲ့ဒီကုမ္ပဏီတွေရဲ့ထုတ်ကုန်တွေကိုသဘိတ်မောက်မှုကိစ္စအကြောင်းပြောရရင်မြန်မာပြည်အနေနဲ့အခြားဖြော်ရမကာတွေကိုတပိတ်မှောက်ကြတဲ့ကိစ္စကအထင်ရှားဆုံးဖြစ်ပါတယ်။1988ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း1990မှာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက်ကိုဖွဲ့စည်းခဲ့တယ်လို့အဲ့ဒီကုမ္ပဏီကနေလုပ်တဲ့လုပ်ငန်းတွေအများကြီးထဲမှာမှမြန်မာပြည်အထုတ်လုပ်မှုလုပ်ငန်းဟာအောင်မြင်မှုအရာဆုံးဖြစ်ခဲ့ပါတယ်။1988အာဏာသိမ်းစစ်ဘုတ်ချုပ်တွေဟာတိုင်းပြည်ကိုဈေးကွက်စီးပွားရေးစနစ်ကျင့်သုံးမယ်လို့ကြေညာခဲ့ပေမဲ့နိုင်ငံသားအတွင်းကိုအမြောက်အများကိုတင်သွင်းခွင့်ပိတ်ပင်ထားခဲ့ပြီးအဲ့ဒီထဲမှာဖြော်ရည်နဲ့ရမကအမျိုးမျိုးပါဝင်ခဲ့ပါတယ်။2011ခုနှစ်မတိုင်ခင်အထိနိုင်ငံသားပြည်အရက်နဲ့ဘီယာတင်သွင်းရောင်းချခွင့်လုံးဝပိတ်ပင်ထားတဲ့မြန်မာနိုင်ငံမှာမြန်မာဘီယာဟာနံပါတ်1ရောင်းအားအကောင်းဆုံးဈေးကွက်ဝေစုအများဆုံးရတဲ့ဘီယာဖြစ်ခဲ့တာပါ။2017နောက်ပိုင်းသမရဦးသိန်းစိန်လက်ထက်မြန်မာနိုင်ငံထဲမှာ Heineken Beer, Carlsberg Beer နဲ့ထိုင်းနိုင်ငံက Beer Chan ကုမ္ပဏီတွေရင်းနှီးမြှုပ်နှံခွင့်ရပြီးလာရောက်ထုတ်လုပ်ကြလို့ဈေးကွက်ဝေစုခွဲဝေပေးလိုက်ရတဲ့အတိုင်းမြန်မာ Beer ဟာနံပါတ်1ရောင်းအားအကောင်းဆုံးနေရာကနေကျမသွားခဲ့ပါဘူး။အကြောင်းရင်းကတော့သူ့မှာကျယ်ပြန့်တဲ့ဖြန့်ချီရေးကွန်ရက်ရှိနေတာ သူ့ရဲ့ CBR အယောင်ဆိုင်တွေကိုအထူးအခွင့်အရေးတွေပေးပြီးအခြားကုမ္ပဏီထုတ်ဘီယာတွေရောင်းချခြင်းမပြုပါဘူးလို့ရော်ကြေးပါတဲ့စာချုပ်တွေချုပ်ဆိုပြီးလောက်ကင်ခဲ့တာကြောင့်အခြားဘီယာတွေပေါ်အသာစီးရပြီး2022ခုနှစ် January လကုန်ထိဈေးကွက်ဝေစုအများဆုံးဆက်ရနေခဲ့တာဖြစ်ပါတယ်။ Eurocham မြန်မာရဲ့ Consumer Good Guide 2020အစီရင်ခံစာမှာနှစ်ပေါင်း20ကျော်အောင်မြန်မာဘီယာနဲ့ Edmund Gold ကဈေးကွက်ဝေစု80ရာခိုင်နှုန်းကျော်ယူထားတယ်လို့ဖော်ပြထားတာတွေ့နိုင်ပါတယ်
။အာဏာသိမ်းပွဲအပြီးဆန္ဒပြပွဲတွေ CDN လှုပ်ရှားမှုတွေနဲ့အတူပြည်သူတွေဟာစစ်တပ်ပိုင်ထုတ်ကုန်တစ်ခုဖြစ်တဲ့မြန်မာဘီယာကိုသပိတ်မှောက်ကြပါတယ်။အဲ့လိုသပိတ်မှောက်မှုမှာစားသုံးသူပြည်သူတွေမှာကုန်တိုက်ကြီးတွေ၊စတိုးဆိုင်တွေ၊လေကွာဟောက်စ်တွေအပြင်အရက်ဘီယာရောင်းချခွင့်ရှိတဲ့စားသောက်ဆိုင်တွေပါပါဝင်လာခဲ့ကြမှာတော့မြန်မာဘီယာဟာဈေးကွက်ထဲမှာလုံးဝမမြင်မတွေ့ရတော့တဲ့အနေအထားကိုဆက်ရောက်သွားစေပါတော့တယ်။ပြောရရင်ပြည်သူတွေရဲ့မြန်မာဘီယာကိုသပိတ်မှောက်မှုအကြီးအကျယ်အောင်မြင်မှုရပြီးစစ်တပ်အတွက်ဝင်ငွေဒေါ်လာသန်းပေါင်းများစွာထိခိုက်နေတာမှုဖြစ်ပေါ်စေခဲ့ပါတယ်။ပြည်သူတွေဟာအစိုးရဗန္ဒာတိုက်တဲ့အခွန်ဝင်ငွေတွေရောက်မသွားအောင်အောင်ပါလီထီလုပ်ငန်းကိုလည်းတပိတ်မှောက်ကြပါတယ်။2019 January 1ရက်မှာဖွင့်တဲ့22ကြိမ်မြောက်ကျပ်900ရန်အောင်ပါလီထီအတွက်အစိုးရဟာကျပ်ငွေ21ဘီလီယံဘိုးရောင်းချခဲ့ရပြီးအခွန်ငွေကျပ် 8.4 ဘီလီယံရခဲ့ပါတယ်။ကျပ်900ရန်ထီထုတ်စဉ်တုန်းကအစိုးရအတွက်တစ်နှစ်ပြန်ပြဝင်ငွေကျပ်ဘီလီယံ100လောက်ရစီခဲ့တဲ့သဘောပါ။2021February 1ရက်မှာဖွင့်တဲ့24ကြိမ်မြောက်ကျပ်1000တန်အောင်ပါလီထီအတွက်အစိုးရဟာကျပ်ငွေ34ဘီလီယံဘိုးရောင်းချခဲ့ရပြီးအခွန်ငွေကျပ် 73.6 ဘီလီယံရခဲ့ပါတယ်။ NLD အစိုးရနောက်ဆုံးနှစ်ကျပ်1000တန်ထီထုတ်စဉ်တုန်းကအစိုးရအတွက်တစ်နှစ်ပြန်ပြဝင်ငွေကျပ်163ဘီလီယံကျော်လောက်ရစေခဲ့တဲ့သဘောပါ
။အခုပြည်သူတွေရဲ့သပိတ်မှောက်မှုကြောင့်အဲ့ဒီအခြေအနေပြောင်းလဲသွားပါပြီ။ရောင်းချချိန်အချိန်2လလောက်ယူပြီးမေလ1ရက်နေ့ကဖွင့်ခဲ့တဲ့26ချိန်မြောက်ကျပ်1000တန်ထီလက်မှတ်1ဘီလီယံကျော်ဘိုးပဲရောင်းရတော့တာကြောင့်အခွန်ငွေကျပ်3800လောက်ပဲရတော့မယ်ဆိုတဲ့သဘောပါဒါအပြင်28ချိန်မြောက်အောင်ပါလီထီလက်မှတ်တွေရောင်းချတာမကြားမသိရတော့တဲ့အတွက်နောက်ပိုင်းအောင်ပါလီထီကနေအစိုးရအတွက်အခွန်လုံးဝရနိုင်မယ့်အခြေအနေမရှိတော့ပါဘူးပြည်သူတွေရဲ့အောင်ပါလီထီအပေါ်သပိတ်မှောက်မှုအောင်မြင်မှုရတယ်လို့ဆိုနိုင်ပါတယ်ဒါအပြင်ပြည်သူတွေရဲ့အခြားသောသပိတ်မှောက်မှုတွေလည်းရှိနေပါသေးတယ်။ဥပမာစစ်တပ်ပိုင်ကုမ္ပဏီနဲ့စစ်ဗိုလ်ချုပ်သားသမီးတွေရှယ်ယာအများကြီးပါပြီး VNM, Viettel နဲ့ဖက်ဆက်လုပ်တဲ့ Mitel Mobile Phone Operator လုပ်ငန်းပါ။ Mitel စင်ကတ်တွေမသုံးဖို့ပြည်သူတွေကြားလှုံ့ဆော်မှုတွေရှိခဲ့ပေမဲ့စီးရင်အတိအကျမသိနိုင်သေးပါဘူး။ဒါပေမဲ့ Mitel ကနေဝန်ဆောင်မှုပေးတဲ့ Internet Cable စနစ်ဝန်ဆောင်မှုကတော့တပိတ်မှောက်မှုမအောင်မြင်ခဲ့ပါဘူးစစ်ကောင်စီဟာပြည်သူတန်းပေါင်းများစွာအသုံးပြုနေတဲ့ Mobile Data အပါအဝင် Internet ဝန်ဆောင်မှု၃မျိုးကိုပိတ်ပင်လိုက်တဲ့အတွက်ပိတ်ပင်မှုမရှိသေးတဲ့ Cable စနစ် Internet ဝန်ဆောင်မှုကုမ္ပဏီတွေစီမှာဝယ်လိုအားအဆမတန်တက်သွားစေခဲ့ပါတယ်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းအတော်များများဟာအင်တာနက်အသုံးပြုဖို့လိုတာကြောင့် Mitel Cable ဂျိုးစနစ်အင်တာနက်ဝန်ဆောင်မှုရယူသုံးစွဲနေကြရသူတွေအနေနဲ့သပိတ်မှောက်ဖို့မဖြစ်နိုင်တဲ့အခြေအနေရောက်သွားစေပါတယ်။အခြားသောပြည်သူတွေရဲ့သပိတ်မှောက်မှုအများကြီးရှိနေပါသေးတယ်။အခုမျိုးစုံမဆောင်ဖို့လဲသမားတွေကိုချေးပေးထားတဲ့ငွေတွေပြန်မဆက်သေးဘဲဆိုင်းငံ့ထားဖို့မော်တော်ယာဉ်မှတ်ပုံတင်ကြေးတွေမသွင်းကြဖို့စသဖြင့်ရှိသေးတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းတပိတ်မှောက်တဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုအသေးစိတ်စီးရင်တိတ်မကြခင်ထုတ်ပြန်သွားဖို့ရှိနေပါသေးတယ်
။ဘုချုပ်မကြီးမရောက်လိုက်ဘက်ကတော့အစိုးရဝင်ငွေရရှိရေးတပိတ်မှောက်မှုကိုတော့တိတ်ပြီးဂရုစိုက်မဲ့ပုံမရှိပါဘူး။သူ့ရဲ့အာဏာရှင်တွေကအခွန်ငွေကိုတိတ်အာယုံမဆိုင်ပဲအစိုးရဘတ်ဂျက်တွေကိုငွေစက်ကူရိုက်နှိပ်သုံးဆွဲခဲ့တဲ့နည်းနဲ့ဖြည့်ရှင်းခဲ့တဲ့တာရကတွေရှိခဲ့ပြီးအဲ့ဒါကလည်းတွေဝိုက်တဲ့နီးနဲ့ပြည်သူတွေရဲ့ငွေကိုရယူလိုက်မှုလို့လည်းပြောနိုင်ပါတယ်။တကယ်တော့အခုပြည်သူတွေလုံနေကြတဲ့သပိတ်မှောက်မှုတွေဟာဒီမိုကရေစီအစိုးရတရက်ကိုဆန့်ကျင်ကောက်ွက်မှုမျိုးဆိုရင်တော့အတော်လေးထိရောက်နိုင်ပါတယ်။လက်ရှိအာဏာသိမ်းစစ်ကောင်စီအတွက်ကတော့သူတို့အာဏာတည်မြဲရေးကိုပဲဒီဇိုင်းမမတ်အကောင့်တွေဖော်မဲ့အနေအထားမြင်တွေ့နေရတာမို့ပြည်သူတွေရဲ့သပိတ်မှောက်မှုကြောင့်တိုင်းပြည်စီးပွားရေးနိုင်ငံဖွံ့ဖြိုးတိုးတက်ရေးဘယ်အပိုင်းကိုပဲထိခိုက်တိတ်ပြီးအလင်းနဲ့ထားမဲ့ပုံပြည်သူတွေတောင်းဆိုမှုကိုအလျှော့ပေးမဲ့ပုံမတွေ့မပြင်ရစေကြောင်းပ
ါဦးစီးတော်မြေရဲ့အပတ်စဉ်သတင်းသုံးသပ်ချက်စီစဉ်ကိုတင်ဆက်ပေးပြီးတဲ့နောက်မှာတော့နောက်ထပ်အပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ခင်ဗျာ မအီးတနာကျော်စီစဉ်တင်ဆက်ထားပါတယ
်အားလုံးအတွက်ဘေးရန်နဲ့ကင်းဝေးတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမြတ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါတယ်နော်။ပထမအဦးဆုံးမြန်မာပြည်ကြီးငြိမ်းချမ်းပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့သောရရှင်ရဲ့ Messenger ကစာကိုဖော်ပြပေးကြပါတယ်။ Non Pan Knock Sign ဆိုတဲ့သောရရှင်မှာသူကမင်္ဂလာနဲ့နဲ့ခင်မှာပြည်အောင်စုမြန်မာနိုင်ငံပြည်သူပြည်သားများဘေးရန်ကင်းကွာကျန်းမာကြပါစေအမြန်ဆုံးငြိမ်းချမ်းပါစေဆိုပြီးဆုတောင်းပေးလာပါတယ်ရှင်ဟုတ်ကဲ့ဘေးရဆုနဲ့အမြန်ဆုံးပြည့်ကျင်ပါတယ်အဝေးရောက်အိမ်လွမ်းသူတစ္ဆာဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံကအခြေအနေတွေအတွက်အတော်လေးကိုစိတ်လက်မချမ်းမသာဖြစ်ရပါတယ်ဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်တို့ပဲမြန်မာနိုင်ငံထဲကပြည်သူတွေအားလုံးရောကမ္ဘာမှာရှိနေတဲ့ဒီမြန်မာနိုင်ငံသားတွေရောစိတ်လက်မချမ်းမသာဖြစ်နေရတာအမှန်ဖြစ်ပါတယ်နော်။ကြီးစင်ဆိုတဲ့သောရှင်ကတော့မင်္ဂလာပါ view ရေးတဲ့နေ့စဉ်ထုတ်လွှင့်နေတဲ့သတင်းတွေနဲ့ TV သတင်းအစီအစဉ်တွေကိုနားဆင်လို့ပါတယ်။ကျေးဇူးပါတယ်။ဟုတ်ကဲ့ Facebook ကစာရေးလာတာမလို့အကောင်းဆုံးကတော့ Internet တွေရရင် Facebook ကနေကြည့်ရှုနားဆင်နိုင်ပါတယ်လို့ပဲအကြံပြုချင်ပါတယ်နော်။ဒါမှမဟုတ်တော့ကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုကြိုးရုပ်စလောင်းကနေပြီးတော့ဖမ်းယူလို့ရတယ်လို့မျိုး Radio အစီအစဉ်တွေကိုတော့ဖိုင်တိုရေဒီယိုကနေပြန်နားဆင်လို့ရပါတယ်ရှင်။အစီအစဉ်ဖမ်းယူလို့ရတဲ့မီတာလိုင်းတွေကိုလည်းနေ့စဉ်သတင်းလောင်းနဲ့အတူပို့ပေးနေပါတယ်နော်။ဒါရောလို့ဆိုလို့ကျွန်တော်တို့ VOE ကနေ့စဉ်ပို့ပေးနေတဲ့အီးမေးသတင်းလောင်းအကြောင်းလေးလည်းသောရရှင်တွေကိုပြောပြပေးကြပါတယ်။ကျွန်တော်တို့စီကနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသတင်းဆောင်မတွေကိုနေ့စဉ်ကိုယ့်ရဲ့အီးမေးကနေပြီးတော့အလွယ်တကူသိရှိခြင်းနဲ့ဆိုတော့ကျွန်တော်တို့အီးမေးသတင်းလောင်းကိုမနေ့ကောညပါပို့ပေးနေပါတယ်နော်။ဒီ email address လာလိုချင်တယ်ဆိုရင်ကျမတို့ကို email ပို့ပြီးတောင်းလို့ရပါတယ်ကျမတို့ရဲ့ email လိပ်စာက bammi@voanews.com ဖြစ်ပါတယ်ဒါမှမဟုတ်လည်းကျမတို့ရဲ့ VOA မြန်မာဘိုင်းဒီ Facebook စာမျက်နှာ Messenger ကနေပြီးတော့ကျမတို့စီကိုစာရေးလို့ရပါတယ်ဒီ email ပေးပို့မယ်ပဲဖြစ်ဖြစ်စာရေးရမယ်ဖြစ်ဖြစ်ဒီကျမတို့ရဲ့သောရရှင်ရဲ့ email လိပ်စာကိုထည့်ပေးလိုက်ပါနော်အဲ့တော့မှအဲ့ကျမတို့ကအဲ့ email တွေကိုကျမတို့နေ့စဉ်သတင်းလောကိုပို့ပေးနိုင်မှာဖြစ်ပါတယ်ရှင်ကိုချိုဆိုတဲ့သောရရှင်ကလည်းတင်းကိုမှန်မှန်နဲ့မြင်မြင်ပြည်သူတိကဘာတိတင်းဆက်ပေးနေရအခုလိုမျိုးအချိန်နဲ့တပြေးညီတင်းဖတ်ရှုခွင့်ရတဲ့အတွက်ကျေးဇူးပါ VOE တဲ့ဆလိုက်ရဲမင်းထိုးဆိုတဲ့သောရရှင်ကတော့ကျွန်တော်ဒီ VOE ကိုထာဝရယုံကြည်ပါသေးတဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်နိုင်လင်းထွန်းနိုင်ဆိုတဲ့သောရရှင်ဖြစ်ပါတယ်ဒီသောရရှင်ကVOE ရဲ့အစင်မြဲနားထောင်မှုစောင့်မျှော်နေပါတယ်။မြန်မာနိုင်ငံရဲ့အခြေအနေတွေကလည်းစစ်ကောင်စီကရုံညံ့ပါတယ်ဆိုတော့မှကောင်းတဲ့သတင်းလေးများပါမလားလို့ကျွန်တော်စောင့်မျှော်နေမိပါတယ်။ဒီညတော့ကောင်းတဲ့သတင်းလေးထုတ်လွှင့်ပေးဦးမှာလားတဲ့စိတ်ညစ်ပါတယ်။ဟုတ်ကဲ့ကျွန်မကောင်းတဲ့သတင်းလေးတွေထုတ်လွှင့်ပေးခွင့်မတားတာတောင်းပန်ပါတယ်နော်။အမြန်ဆုံးအားလုံးကကောင်းတဲ့သတင်းလေးတွေကြားချင်တာလည်းဖြစ်ပါတယ်။ဆန်ရွှင်စရဲ Facebook account ပါရှင်ကတော့ချိနဲ့မျက်ရည်လဲမိပါရင်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေ့စဉ်နေ့ညအိပ်မရပါအာမင်ပါတဲ့ရွေးကြော်တန်တွေကြောင့်စိတ်သိမ်းထားမိပါရင်ဒါက Facebook account ပါရှင်ဆန်ရွှင်ရေးသွားတာပါအောင်သူဆိုရဲတော်ရရှင်ကတော့အာနာရှင်အောက်မှာတိုင်းပြည်နောက်ပြန်ဆွေးရင်အမောင်ခေရဲ့နိုင်ကြတဲ့ပညာရေးစနစ်အောက်မှာကြီးပြင်းလာခဲ့ပြီးရပါပြီတဲ့လူမှုရေးစီးပွားရေးလဲပဝန်းကျင်နိုင်ငံတွေကြောင့်မှနောက်ောက်ကျခဲ့ရပါတယ်နောက်အနာကကလေးတွေကိုဒီအမွေကျိုးထပ်ပြီးမပေးစေချင်ပါဘူး။ငင်းငင်းသာရပြီးဖွံ့ဖြိုးတိုးတက်မဲ့အတိုင်းပြည်ဖြစ်အနာကမှမြင်ချင်ပါတယ်။အခုလည်းပြည်သူရဲ့သဘောထားအမှန်တိုင်းကိုမျက်ဝါးထင်ထင်မြင်နေရပါပြီ။လောဘအာဏာမဲ့နေသူတို့ကိုဖယ်လိုက်ရုံနဲ့အတိုင်းပြည်ရဲ့အနာကခီးအတော်လှပသွားပါလိမ့်မယ်။အောင်သူဆိုတဲ့သောရရှင်ရေးလာတာပါ။နိုင်ငံတကာအတိုင်းဝိုင်းနေနဲ့လည်းအခုချိန်မှာမြန်မာလူတွေနဲ့အတူရပ်တည်ဖို့မြန်မာနိုင်ငံကမခိုင်မာသေးတဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးဖြစ်ထွန်းတိုးတက်မှုတွေပြိုကျမသွားအောင်ဝိုင်းဝန်းလှုပ်ဆောင်ကြဖို့နှိုးဆော်သွားခဲ့ပါတယ်။ဒီလိုသတင်းတွေအောက်မှာရေးလာတဲ့သောရရှင်တွေကတော့စုမသားဆိုတဲ့သောရရှင်ကတောင်းဆိုမနေပါနဲ့အင်တာနက်ဖျက်ခံထားရတာဘယ်လိုလုပ်ပေးနိုင်မလဲပြောပါတဲ့။နောက်ထပ်သောရရှင်အောင်နိုင်ထွန်းကတော့တောင်းဆိုလို့မရပါဘူး။အမေရိကန်ဒီလိုတောင်းဆိုနေရင်မြန်မာပြည်သူစစ်ကြုံဘဝမှာနှစ်30နေရပါမယ်။ လေရင်တင်စစ်သည်မော်ကြီးလွှတ်လိုက်ပြီးတော့စစ်ဗိုလ်ချုပ်ကြီးတွေနေတဲ့နေရာစီအရောက်လာခဲ့ပါတယ်။ဒါကတော့ရှင်အောင်နိုင်ထွန်းရေးထားတာပါ။နောက်တစ်ရက်ကတော့တောင်းဆိုတာတော့တောင်းဆိုပါ။နီးလန်းလေးရှာပါအောင်လားတဲ့
။တကယ်တော့တောင်းဆိုမှုတွေရှိတော့ကောင်းပါတယ်။လက်တွေစစ်အာဏာဖျောက်ချရေးထိတွေ့လောက်အောင်လက်တွေလိုအပ်နေပါပြီ။စစ်အာဏာဖျောက်နိုင်ရေးအတွက်ဘလို့နီးလန်းတွေလှုပ်ရှားကြပါဦးမလဲ
။သူရင်းဆိုတဲ့တော်ရရှင်ကတော့ပြောပါတယ်။ကုလကအပြောပါပဲတဲ့။အလိုလိုလိုပါတွေကတည်ယုံတဲ့ရုရှားလက်တွေကဘာမှဖြစ်မလားသူကတော့စိတ်ပြက်လက်ပြက်နဲ့ရေးလာတာပါဝေယဆိုးဆိုတဲ့သွားရရှင်ကတော့ဒီခေတ်မှာအာနာတက်သိန်းတာ88တုံးကလို့မျက်စိပိတ်နားပိတ်နေခဲ့တဲ့ခေတ်မဟုတ်ပါဘူးဆိုတာသူတို့သိဖို့တဲ့ဂျာမီဆွဲတာတည်းဆိုပါတယ်အာနာဆိုတာပြည်သူတွေစီကစဉ်သက်တာပါပြည်သူတွေအခုသွေးစည်းနေပါပြီပြည်သူအာနာပြည်သူလက်ထဲရောက်ပါမယ်တဲ့ဝေယဆိုးဆိုတဲ့သွားရရှင်ရေးလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံကဖြစ်နေတဲ့နောက်ဆုံးရအခြေအနေတွေကိုကျွန်တော်တို့ VOA မြန်မာပိုင်းကရရရသလိုတင်ဆက်ပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တို့ကတော့ကိုသိန်းစော်ထွန်းကအခုလိုသတင်းတွေတင်ပေးတာကျေးဇူးတင်ပါတယ်။လူဝင်စနပြေဝပါစေ။ယောဂါကပ်ပြီးကင်းဝေးပါစေတဲ့။ Cherry ကိုဆိုတဲ့သောရရှင်ကလည်း up to date news လေးတွေတင်ပေးလို့ကျေးဇူးတင်ပါတယ်။ပြည်ပရောက်မြန်မာတွေအတွက်ခင်ဗျားတို့ပဲအားကိုးစရာရှိတာပါ။ထိကြမှန်ကန်တဲ့သတင်းလေးတွေတင်ပေးပါအောင်ခင်ဗျားတို့ဟုတ်ကဲ့။အခုပြောသွားသလိုပဲကျမတို့အချိန်နဲ့အမျှဝိုင်းတော်သားတွေအလုံးလုံးနေကြပါရဲ့နော်ကျမတို့စီကိုသောရရှင်နေနေနဲ့ကိုပိုင်းမြင်းနေလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းကျမတို့ VOE ကပုံမှန်ထုတ်လွှင့်ပေးပါရဲ့နော်ဒီတစ်ပတ်မှာတော့မြို့မြင့်မောင်ဆိုတဲ့သောရရှင်ရေးလာတာကိုဖော်ပြပေးကြပါတယ်သူကလူတို့ရဲ့ဆရာနာရှင်စန့်ကျင်ရေးလူတို့လှုပ်ရှားမှုတွေကိုနီးလန်းပြောင်းမှရမယ်ထင်ပါတယ်ဆိုပြီးတော့သူ့ရဲ့ကိုယ်ပိုင်အမြင်ကိုအခုလိုရေးလာပါတယ
် VOE ခင်ဗျာဒီကိစ္စကိုတို့သိအောင်စူးစမ်းပေးစီခြင်းပါတယ်အခြေအနေတွေကတော့ပိုဆိုးဆိုးလာတာသိကြတဲ့အတိုင်းပါပဲဒီရက်ဆက်ကြမ်းကြုတ်တဲ့စစ်တပ်ကိုပြည်သူတွေရဲ့လေးကွမြားမီးပလင်းတွေနဲ့ရင်ဆိုင်လို့မရပါဘူးတိုင်းရင်းသားလက်နက်ကိုင်တွေကလည်းတကယ်ထိရောက်အောင်မတိုက်နိုင်ကြပါဘူးကြရင်သူတို့လက်ခုပ်ထဲပြန်ရောက်သွားပါလိမ့်မယ်လူတွေအားကိုတဲ့ UN က R2B ကလည်းမရေမရာနဲ့ကြာပြီဒီတော့အရေးကြီးတာပြောပါမယ်အစိုးရတရအနေနဲ့ CRPH ရဲ့ဒိုင်ယန်သာလက်နက်ကင်တွေရဲ့ညှိနှိုင်းပြီးဥကြုံမိုးထွန်းက US ကကာကွယ်ရေးနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ပြီးသမရစီရောက်အောင်တင်ပြစီခြင်းပါတယ်ဒါကတော့မျိုးရုပ်စစ်တပ်ကိုမြန်မာပြည်ရဲ့ဝင်ပြီးမျိုးဖြုတ်ပေးဖို့တောင်းဆိုပါဒီအတွက်မြန်မာပိုင်ကိုကိုကျွန်းကို US စစ်စခန်း250 100 150ငားဖို့ပါမြန်မာနဲ့နှစ်နိုင်ငံကာကွယ်စာချုပ်ချုပ်ပြီး Federal Army ကိုမြင့်တင်ပါ CIA အရအနောက်ဘက်ကနေတရုတ်ကိုထိန်းချုပ်ပြီးသားဖြစ်တယ်လို့မြန်မာအတွက်တရုတ်လက်ကလွတ်လာနိုင်ပါတယ်ဒီကိစ္စကိုစူးစမ်းကြည့်စီခြင်းပါတယ်ဒေါက်တာဆဆာအနေနဲ့Charles Mena ကိုလေ US ကိုအကူအညီဝိုင်းတောင်းပေးဖို့စူးစမ်းကြည့်စီခြင်းပါတယ်စစ်ဖြစ်ရင်ဆုံးရှုံးရမှာတွေများမှန်းသိပေမဲ့မျိုးရုပ်စစ်တပ်ကလွတ်ဖို့ဒီထွက်ပေါက်ပဲရှိပါတယ်ဒင်းတို့ကတေမတူးနေမတူးဖြစ်နေလို့အစွမ်းကိုရုံမာရက်ဆက်နေကြတာပါပြည်သူတွေကလည်းခေါင်းဆောင်တွေကစားလို့အသက်တွေစည်သေးကြရမှာသိပေမဲ့ဒီလိုပဲလုပ်ရမှာပါအမြန်ဆုံးစူးစမ်းကြည့်ပေးပါယေရှုတင်ပါတယ်
လူလူရဲ့ဆက်အာနာရှင်စန့်ကျင်လှုပ်ရှားမှုနီလန်ပြောင်းတင်ပါတယ်ဆိုတော့မျိုးမြင့်အောင်သူ့ရဲ့ထင်မြင်ယူဆချက်ကိုအကြံပြုလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။တိချစ်သောရရှင်တွေအတွက်မေတ္တာတည်လက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုတော့တော်ရရှင်တွေကိုမြေတားဒီလက်ဆောင်မြမတခြင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြေးပေးကြပါရစေ။တော်ရရှင်တွေအားလုံးလည်းဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့ညွှန်လင်ပါတယ်။ထို့အပြင်တည်ဆိုထားတဲ့ညီလေးရေဆိုတဲ့တခြင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြုမိပါတယ
်။အိုညီလေးရေယုံကြည်ခြင်းနဲ့တည့်ရှင်ခြင်းကတောင်းဆိုပါ
တွင်တင်ဆက်ထားတဲ့ညီလေးရေဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်ဆင်းတောင်းလာတွေကိုတင်းငွေရည်နေညာပိုင်းနဲ့တင်းနယ်လာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးရဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာသွားပြီးနားထောင်နိုင်ပါတယ်ရှင်ကျမတို့ရဲ့ internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VO ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ဘုံကြီးလေးမနာလို့ပေါ်ဟုတ်တာပြောလိုက်ကြောင်းကွာ။ရှင်တန်ကြီးရဲ့ပြေဝရဲ့နဲ့ဒီပေကိုနေဒီပါ။အမှန်တရားတဲ့ကပဲမှရင်တွေကိုတိုက်ခိုက်ကြတဲ့အခါမင်းတည်းဘဝကိုစွန့်လို့ချားနိုင်မှာယုံကြည်ပါမကြာရိုးသားဆုံးလှူရှာဒုက္ခနဲ့ရင်ဆိုင်လာရင်တုံ့လုံးမမုံလားယုံကြည်ပါမကြာရိုးသားဆုံးလှူရှာကောင်းဆုံးကိုရှာဖွေပေးဆန္ဒမှာဒုချစ်တဲ့လောကကြီးသာယာဖို့ကောင်းသောရည်ချဲ့နဲ့လူငယ်လေးတယောက်ဖြစ်ပေါ်သွား
နိုင်ငံကသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘ ഹു တုတရစီဘူးသတင်းတွေတွေကတူတာဆိုတဲ့အစီအစဉ်ကိုကျမညိုညိုလင်းကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့အပြည့်ပြည့်ဆိုင်ရာလူခွင့်ရေးကြီးညာစာရမ်းနဲ့ပတ်သက်ပြီးအခြေခံသိမှတ်စရာအကြောင်းတစ်စီတစ်ဆောင်တင်ပြပေးထားပါတယ်ရှင
် Universal revulsion of this crime followed by the founding of the United Nations and the signing of the Universal Declaration of Human Rights promised an end but it did not end.Indeed, today antisemitism is resurgent.
အပြည့်ဆိုင်ရာလူခွင့်ရေးကြီးညာစာရမ်းဆိုတာလူသားတွေအားလုံးရဲ့မွေးရာပါအခွင့်အရေးနဲ့ပတ်သက်ပြီးပြုစုထားတဲ့လူခွင့်ရေးဆိုင်ရာမှတ်တမ်းကြီးတစ်ခုပဲဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ် UDHR လို့အင်္ဂလိပ်လိုအတိုးကခေါ်တဲ့ဒီကြီးညာစာရမ်းကြီးကို1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးအတည်ပြုပြဋ္ဌာန်းခဲ့တာပါ
ဒုတိယကမ္ဘာစစ်အတွင်းလူသားတွေတွေ့ကြုံခဲ့ရတဲ့ရက်ဆက်ကြမ်းကြုတ်တဲ့လူအခွင့်အရေးချိုးဖောက်အနိုင်ကျင့်ခံရမှုတွေကမ္ဘာကြီးပေါ်မှာထပ်မဖြစ်စေဖို့ရည်ရွယ်ပြီးဒီကျညာစရန်ကိုရေးဆွဲခဲ့ကြတာလည်းဖြစ်ပါတယ်။ဒီကျညာစရန်မှာလူသားတွေမွေးဖွားလာခြင်းကစလို့မွေးရပါအခွင့်အရေးတွေပေါ်အခြေခံပြီးလူမျိုးဘာသာအသားအရောင်လိင်ကွဲပြားမှုနဲ့အသက်အရွယ်မရွေးရရှိရမယ့်အခွင့်အရေးတွေကိုဖော်ပြထားပါတယ်။ဒီကျညာစရန်မှာပြဋ္ဌာန်းချက်ပေါင်း30ပါးရှိပါတယ်။ဒီပြဋ္ဌာန်းချက်ပေါင်း30ရဲ့ကအချက်တချို့ကိုအနှစ်ချုပ်ပြောရမယ်ဆိုရင်တော့လူသားတိုင်းဟာလွတ်လပ်ပြီးဒန်းတူညီများတဲ့လူကုန်တိတ်ခါအခွင့်အရေးတွေနဲ့မွေးဖွားလာပြီးအသားအရောင်ကိုးဝယ်ရတဲ့ဘာသာလိန်ခွဲခြားမှုမရှိစေရပဲဒန်းတူညီတဲ့အခွင့်အရေးတွေရရှိရမယ်လူသားတိုင်းလုံခြုံခွင့်အသက်ရှင်ခွင့်ရှိရမယ်ဘယ်သူကိုမဆိုနီးလန်းစုံနဲ့ကြုံပြုတ်ခိုင်းစေတာမတရားနှိပ်စက်ညှဉ်းပန်းတာတွေမလုပ်ရဘူးဘယ်သူကမှတရားဥပဒေမဲ့ဖမ်းဆီးတာတွေတိုင်းပြည်ရဲကနှင်ထုတ်တာတွေမလုပ်ရပဲလူသားတိုင်းဟာတရားဥပဒေရှေ့မှာဒန်းတူညီမျှမှုရှိနေရမယ်ကိုယ့်သဘောအတိုင်းလွတ်လွတ်လပ်လပ်နေထိုင်တဲ့မိသားစုနေအိမ်အတိုင်းအဝိုင်းအပြင်စာပေးစာယူကိစ္စတွေကအစဥပဒေမဲ့ဝင်ရောက်ဆွတ်ဖက်တာတွေမလုပ်ရဘူးကိုယ့်တိုင်းပြည်ထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ရှိရမယ်ဆိုတဲ့အချက်တွေပါရှိပါတယ်ဒါပြင်လူသားတွေရဲ့နိုင်ငံရေးယုံကြည်ချက်လှုပ်ရှားမှုနဲ့ပတ်သက်လို့လေလူသားတိုင်းလွတ်လပ်စွာတွေးခေါ်ခွင့်ယုံကြည်ခွင့်တွေရှိပြီးလူတိုင်းဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အသင်းအဖွဲ့ဖွဲ့စည်းခွင့်ပါဝင်ခွင့်စွန့်ဝေးခွင့်တွေရှိရမယ်နိုင်ငံရေးအုပ်ချုပ်မှုဆိုင်ရာမှာလည်းကိုယ်တိုင်ပဲဖြစ်စေကိုကလွတ်လွတ်လပ်လပ်ရွေးချယ်ပေးလိုက်တဲ့ကိုယ်စလဲတွေကနေတဆင့်ဖြစ်စေပါဝင်ဆောင်ရွက်နိုင်ခွင့်တွေရှိရမယ်နိုင်ငံရဲ့ပြည်သူဝန်ထမ်းအဖွဲ့တွေမှာပါဝင်ဖို့တူညီတဲ့အခွင့်အရေးတွေရရှိရမယ်။ရွေးကောက်ပွဲတွေမှာလွတ်လပ်ပြီးလျှို့ဝှက်တဲ့မဲပေးပိုင်ခွင့်တွေရှိရမယ်။နိုင်ငံရဲ့လူမှုဖူလုံရေးခန်းစားခွင့်တွေရှိရမယ်။အလုပ်တွေကိုမိမိစိတ်ကြိုက်ရွေးချယ်လုပ်ပိုင်ခွင့်ရှိရမယ်။ညီမျှတဲ့လုပ်ခလာစာရရှိရမယ်။အလုပ်သမားသမက်ကတွေမှာလည်းပါဝင်နိုင်ခွင့်ရှိရမယ်ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ကျမရေးပညာရေးနဲ့ပတ်သက်လို့လေလူသားတိုင်းလိုအပ်တဲ့လူနေမှုအခြေအနေနဲ့လိုအပ်တဲ့ကျမရေးစောင့်ရှောက်မှုတွေကိုခန်းစားခွင့်ရရှိရမှာဖြစ်ပြီးအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်အထူးကာကွယ်ကြည့်ရှုစောင့်ရှောက်မှုတွေပေးရမယ်လို့ဆိုပါတယ်။ပညာရေးကိုလည်းအနှိမ့်ဆုံးအခြေခံပညာအဆင့်ကိုအခမဲ့သင်ကြားခွင့်ရရှိရမှာဖြစ်ပြီးအဆင့်မြင့်ပညာရေးအတွက်လည်းဒန်းတူညီမျှသင်ကြားနိုင်ခွင့်တွေရှိရမယ်လို့ဖော်ပြပါတယ်။နောက်ဆုံးမှာတော့လူသားတိုင်းပြဋ္ဌာန်းချက်တွေမှာပါတဲ့အခွင့်အရေးတွေကိုလေးစားလိုက်နိုင်ရမှာဖြစ်ပြီးတခြားသူတဦးချင်းစီရဲ့အခွင့်အရေးတွေကိုလည်းလေးစားလိုက်နိုင်ရမယ်လို့ဆိုပါတယ်။ဒီကျညာစာရမ်းမှာပါတဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုမရှိစေရဘူးလို့လည်းဖော်ပြထားပါတယ်။ဒီလူခွင့်ရေးကျညာစာရမ်းကိုဘာသာစကားပေါင်း900ကျော်ဘာသာပြန်ဆိုထားပြီးကမ္ဘာပေါ်မှာဘာသာပြန်ဆိုမှုအများဆုံးလို့လည်းဂင်းနစ်စာရင်းမှာဖော်ပြထားပါတယ်ရှင်
။တင်းငွေနေညအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်ကြလို့အပြီမှာတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့3လပြည့်အထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံအတွင်းကပြည်နယ်တိုင်းဒေသကြီးအသီးသီးမှာရှိကြတဲ့မြို့နယ်အတော်များများမှာစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှု3လပြည့်နေ့အဖြစ်နဲ့နိုင်ငံတကာမှာရှိတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကလည်းကမ္ဘာလုံးဆိုင်ရာຫນွေဦးဒေါ်လာရင်းနေ့အဖြစ်နဲ့မေလ1ရက်နဲ့2ရက်နေ့တွေမှာပြုလုပ်ခဲ့ကြတာပါဒီကနေ့မှာတော့ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တဲ့အတွက်တိစုံတံရရသူတွေလည်းမြန်မာနိုင်ငံအတွင်းမှာအများအပြားရှိခဲ့ပါတယ်။စကိုင်းတိုင်းဝက်လက်မြို့မှာစစ်တပ်ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့တယ်လို့ကချင်ပြည်နယ်ဖားကန့်မြို့လုံခင်းတပိတ်စစ်ကြောင်းဖြိုခွဲခံရတဲ့အတွက်အနည်းဆုံး2ဦးသေဆုံးခဲ့တယ်လို့ဆန္ဒပြဘက်မှပါဝင်သူ2ဦးက VOA ကိုပြောပါတယ်။အလားတူပဲရှမ်းပြည်နယ်တီဘောနဲ့နောင်ချုံမြို့တွေမှာလည်းထိခိုက်တေဆုံးမှုတွေရှိခဲ့ပြီးခုချိန်ထိတေဆုံးသူစုစုပေါင်း6ဦးတည်းမနည်းရှိတယ်လို့သိရပါဗျ။ဇွန်လအတွင်းကျင်းပဖို့ရှိတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စအပါအဝင်ကမ္ဘာ့ရေးရာတွေမှာ EU နဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိကြောင်းဗြိတိသျှနိုင်ငံသားရေးဝန်ကြီး Dominic Raab ကဒီကနေ့ပြောကြားလိုက်ပါဗျ။ဗြိတိန်မှာဇွန်လအတွင်းကျင်းပမဲ့ G7 ထိပ်သီးဆွေးနွေးပွဲမတိုင်ခင် G7 နိုင်ငံသားရေးဝန်ကြီးတွေအခုသတင်းပတ်အတွင်းအကြိုဆွေးနွေးပွဲတွေပြုလုပ်ဖို့ရှိနေတဲ့အချိန်မှာဗြိတိသျှနိုင်ငံသားရေးဝန်ကြီးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအကြမ်းဖက်ပစ်ခတ်တပ်ဖြတ်မှုတွေပြုလုပ်ခဲ့တဲ့အတွက်မြန်မာစစ်တပ်ပေါ်ဗြိတိန် EU နဲ့အမေရိကန်ပြည်ထောင်စုတို့ကလူပုဂ္ဂိုလ်အလိုက်အရာရောစစ်တပ်ကပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းအစုအဖွဲ့တွေကိုပါတံခါးအရေးယူမှုတွေချမှတ်ထားပြီးဖြစ်ပါတယ်ခင်ဗျာ။ဒီနေ့ကနေည VOA အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။VOA စီစဉ်နေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA တော်ရရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ကင်းဝေးနိုင်ကြပါစေ။လိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။ကျွန်တော်ဇော်ဝင်လိုက်ပါခင်ဗျာ။
This program has come